Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်။ VOA American အသံရဲ့2022ခုနှစ် February 8ရက်တနင်္လာနေ့နံနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်တင်ဆက်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်။လိုင်းတိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့မနေ့အစီအစဉ်ဒီအတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့ American ဒီ Ukraine ကို Russia ကနေပြီးတော့အချိန်မရွေးကျူးကျော်လာနိုင်တယ်လို့ American အမျိုးသားလုံခြုံရေးကအကြံပေးလိုက်အမေရိကန်အမျိုးသားလုံခြုံရေးအကြံပေးကသတိပေးလိုက်တဲ့သတင်း Elizabeth BMA G နန်းသက်80ပြည့်ဂုဏ်ပြုပွဲသတင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်အဲဒီနောက်မှာတော့6ရက်အတွင်းအထောက်အထားမဲ့ဝင်လာသူမြန်မာ1000ကျော်ထိုင်းရဲကဖမ်းဆီးလိုက်တဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ဆက်တဲ့အခါမှာတော့
ထိုင်းနိုင်ငံရဲ့နေဆက်ဝင်ပေါ့အမျိုးမျိုးမှာနေစင်နဲ့မြ၊ပြည်နယ်6ခုရဲ့တခုမဟုတ်ခုမှာတရားမဝင်မြန်မာတွေတရားမဝင်ပေါ့ဗျာသာသီခံရတာဒီအနေနဲ့များဖြစ်ပေါ်နေ
ဒါကတော့ထိုင်းချေဆိုင်မြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌက VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါစစ်ကောင်စီပြင်ဆင်နေတဲ့စိုက်ဘာလုံခြုံရေးဥပဒေကြမ်းဝေဖန်မှုတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေကိုလည်းကြားရမှာပါအဲ့ဒီနောက်မှာတော့ကမ္ဘာမြမမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာထူးခြားစံပြကမ္ဘာသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါရှင်အခုတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူကျမကပြောပြမှာပ
ါယူကရိန်းကိုရုရှားကကျူးကျော်ဝင်ရောက်မှုဟာအချိန်မရွေးဖြစ်လာနိုင်တယ်လို့အခုခါမှာအမေရိကန်ကယုံကြည်လာပြီးဖြစ်တယ်လို့ဒါဟာဒုတိယကမ္ဘာစစ်ကစပြီးဥရောပမှာအကြီးမားဆုံးစစ်ရေးလှုပ်ရှားမှုလည်းဖြစ်လာနိုင်တယ်လို့သမားအင်ဂျူအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကတနင်္ဂနွေနေ့မှာပြောပါတယ်။ရုရှားဟာယူကရိန်းကိုစစ်အင်အားအလုံးအင်းနဲ့ဝင်ဖို့လုပ်နေတယ်လို့ယုံကြည်တဲ့အတွက်လည်းတုံ့ပြန်ရေးအတွက်ပြင်ဆင်ဖို့ပြင်းပြင်းထန်ထန်ဆောင်ရွက်နေရတယ်လို့ Jake Sullivan က NBC သတင်းဌာနမေးမြန်းခံမှာပြောခဲ့တာပါ။ Fox သတင်းဌာနကတော့ရုရှားကနေယူကရိန်းကိုတိုက်ခိုက်ဖို့အချိန်မရွေးလှုပ်လာနိုင်တယ်လို့ဒါဟာလာမယ့်သတင်းဖတ်တွေအတွက်မှလည်းဖြစ်လာနိုင်ကြောင်းနဲ့ဒီလိုရုရှားကတိုက်ခိုက်နိုင်ချေက90ရာခိုင်နှုန်းရှိနေတယ်လို့ American ထောက်လှမ်းရေးတွေကတွက်ချက်ထားကြောင်းလည်းပြောပါတယ်။ဒါအပြင်ဒီလိုဝင်ရောက်ထူးချော်မယ်ဆိုရင် Ukraine ပြည်သူတွေလည်းတိတ်တိတ်ဆုံးရှုံးမှုကြီးမားနိုင်တယ်လို့ American ကပြင်းထန်တဲ့စီးပွားရေးဒဏ်ခတ်မှုတွေအများချမှတ်မှာဖြစ်တဲ့အတွက် Russia အတွက်လည်းအထိနာဖို့ရှိတယ်လို့ပြောပါတယ်။ Russia ဘက်ကဘာပဲလုပ်လို့ American ကတုံ့ပြန်ဖို့အတွက်အသင့်ရှိနေတယ်ဆိုပေမဲ့ Russia ရဲ့လုံခြုံရေးစိုးရိမ်ချက်နဲ့ပတ်သက်ပြီး American နဲ့ NATO မဟာမိတ် 29 နိုင်ငံတို့ဘက်ကလုံဆောင်ဖို့ရှိတာတွေကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ညှိနှိုင်းဖို့အတွက်အမေရိကန်ဘက်ကဆန္ဒရှိတယ်လို့လည်းပြောပါတယ်။ယူကရိန်းနိုင်ငံမှာရုရှားကတိုင်ရန်တိုးမြင့်ချထားနေတာကိုတုံ့ပြန်တဲ့အနေနဲ့နေတိုးမဟာမိတ်နိုင်ငံတွေရဲ့အရှိတ်အဝါတကြောမှာတိုင်အားတိုးမြင့်ဖို့အတွက်ဂျာမနီတပ်တွေကိုလီတူရေးနီးယားနိုင်ငံမှာတိုးချဖို့ရှိတယ်လို့ဂျာမနီဝန်ကြီးချုပ်အိုလာဖ်ရှူစ်ကတနင်္လာနေ့မှာပြောပါတယ်။
bereits gezeigt und wir sind auch bereit alles notwendige zu tun um das zu verstärken genauso
wie das für Lithuania မှာ Germany ဥဆောင်တဲ့တိုက်ခိုက်တက်နေအင်အားဖြည့်တင်းဖို့အတွက်အသင့်ရှိကြောင်း American သမ္မတ Joe Biden နဲ့တွေ့ဆုံမှု Washington ကိုလေးရင်နဲ့မလာခင်ကလေးနဲ့မှာပဲဝန်ကြီးချုပ်က ARD သတင်းဌာနကိုပြောပါတယ်ဒါအပြင်ဒီကိစ္စနဲ့ပတ်သက်ပြီး Baltic Panelwick Data သုံးနိုင်ငံခေါင်းဆောင်တွေ February 6ရက်ကျတဲ့ပြင်းနဲ့ Berlin ကိုလာရောက်တဲ့အခါဆွေးနွေးမယ်လို့လည်းပြောပါတယ်နေရိုမဟာမိတ်တက်အင်အားကိုတိုးမြင့်ဖို့အတွက်အမေရိကန်ကနောက်ထပ်တပ်သား3000ပိုလန်နဲ့ရိုမေးနီးယားမှာတိုးမြင့်ချထားဖို့အတွက်အမေရိကန်သမ္မတကအမိန့်ချထားတာပါ2014ယူကရိန်းကခရိုင်းမီးယားဒေသကိုရုရှားကျူးကျော်သိမ်းပိုက်ခြင်းကပိုလန်လစ်သူရေးနီးယားလတ်ဗီးယားအက်စတိုးနီးယားနိုင်ငံတွေမှာနေတိုးကစုစုပေါင်းတိုက်ခိုက်ရေးတက်အင်အား5000လောက်ချထားပေးခဲ့တာဖြစ်ပါတယ်ဒီနေတိုးရဲ့တိုက်ခိုက်ရေးတက်တွေကိုအမေရိကန်ဂျာမနီကနေဒါနဲ့ဗြိတိန်တို့ကဥဆောင်ခဲ့တာဖြစ်ပါတယ်။အနောက်နိုင်ငံတွေနဲ့ရုရှားတို့ကြားတင်းမာမှုအခြေအနေတွေဟာနှစ်ဖက်ဆွေးနွေးပွဲတွေပိုလုပ်လာတာနဲ့မျှတိုးတက်မှုရှိလာတာလည်းတွေ့ရတယ်လို့ဂျာမနီဝန်ကြီးချုပ်ကပြောပါတယ်။တရုတ်သမ္မတရှီဂျင်ပင်နဲ့ပါကစ္စတန်ဝန်ကြီးချုပ်အင်မရမ်ခမ်တို့တနင်္ဂနွေနေ့မှာတီးတန့်တွေ့ဆုံဆွေးနွေးခဲ့ပြီး အင်းကြီးအာဖဂန်နစ္စတန်မှာတက်ရောက်လူဆဲဆဲလူသားဆန္ဒမှုပြဿနာကိုကာဝယ်နိုင်အောင်နိုင်ငံတကာကနေအကူအညီတွေတိုးပြီးပေးဖို့အရေးကြီးလိုအပ်နေတယ်လို့ခေါင်းဆောင်လူကပြောကြားခဲ့ပါတယ်။ဘေကျင်းမှာကျင်းပနေတဲ့အိုလံပစ်ပွဲတော်ဖွင့်ပွဲကိုတက်ရောက်လာတဲ့နိုင်ငံခေါင်းဆောင်တွေနိုင်ငံတကာအဖွဲ့အစည်းခေါင်းဆောင်တွေနဲ့တရုတ်သမ္မတကတွေ့ဆုံခဲ့တာဖြစ်ပြီး၄ရက်ကြာခီးလာရောက်တဲ့ပါကစ္စတန်ဝန်ကြီးချုပ်နဲ့တီးတန့်တွေ့ဆုံပွဲအပြီးမှာအခုလိုနှစ်နိုင်ငံဖူးတွဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ဒီကြေညာချက်ထဲမှာအာဖဂန်နစ္စတန်ရဲ့အရန်ငွေကြေးကိုထိန်းချုပ်ထားမှုတွေပြန်ပြီးဖြေလျှော့ပေးရေးအပါအဝင်အာဖဂန်ကိုအထောက်ပံ့တွေနဲ့အကူအညီတွေဆက်ပြီးပေးကြဖို့နဲ့နိုင်ငံတကာတိုင်ဝမ်ကိုတောင်းဆိုထားတာဖြစ်ပါတယ်။တရုတ်ပါကစ္စတန်စီးပွားရေးဇင်းကြံလို့သိကြတဲ့ဒေါ်လာဘီလီယံပေါင်းများစွာရင်းနှီးမြှုပ်နှံမှုရှိတဲ့ CPEC နဲ့ပတ်သက်ပြီးအာဖဂန်နစ္စတန်နိုင်ငံအတွက်တက်တန်းတွန်းမြင့်ပေးရေးဆွေးနွေးဖို့လည်းတရုတ်နဲ့ပါကစ္စတန်ခေါင်းဆောင်နှစ်ဦးကအသင့်ရှိကြောင်းကြေညာချက်မှာဖော်ပြထားပါတယ်။အာဖဂန်မှာမနစ်ကအောက်ကုလာတဲ့တာလီဘန်တွေထိန်းချုပ်ခဲ့ပြီးတဲ့နောက်အာဖဂန်ဗဟိုဘဏ်ကအရန်ငွေအမေရိကန်ဒေါ်လာ9ဘီလီယံခွဲကျော်ကိုအမေရိကန်နဲ့အနောက်နိုင်ငံတွေကချက်ချင်းပဲထိန်းချုပ်ခဲ့တာဖြစ်ပါတယ်။ဒီအရန်ငွေအများစုဟာအမေရိကန်နိုင်ငံနယူးယောက်ဗဟိုဘဏ်ကြီးမှာရှိနေပါတယ်။မြောက်ကိုရီးယားကပြီးခဲ့တဲ့လတဲ့ပင်လင်းတပ်မစ္စိုင်းဒုံးစမ်းသပ်မှုတွေဇက်တိုက်ပြုလုပ်ခဲ့တဲ့နောက်အခုသတင်းပတ်ထဲမှာတော့မြောက်ကိုရီးယားဆိုင်အမေရိကန်အထူးကိုယ်စားလှယ်ဆန်ကင်ဟာဂျပန်နဲ့တောင်ကိုရီးယားအရာရှိတွေနဲ့တွေ့ဆုံမှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကတင်းနှင်းနဲ့မှာပြောပါတယ်။ February 10ရက်ကနေ15ရက်ခီးစဉ်ဖြစ်တဲ့ဟိုနိုလူလူကိုတွားရောက်မဲ့အထူးကိုယ်စားလှယ်ကင်ဟာတုံးနိုင်ငံဆွေးနွေးပွဲကိုကမကထလို့ကျင်းပမှာဖြစ်တယ်လို့ကိုရီးယားချင်းဆွေဒေတာလုံးဝနျူကလ িয়ার ကင်းမဲ့ဇုံဖြစ်အပါအဝင်ချစ်ပြတဲ့ကိစ္စရဲ့တွေဆွေးနွေးဖို့ရှိတယ်လို့လည်းနိုင်ငံရဲ့ဌာနကညင်ချက်မှာဖော်ပြထားပါတယ်။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညပထမနိုင်ဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့အနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာနေ့နေ့နဲ့ခင်တင်ပြအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင်တနင်္လာနေ့နေ့ကကြာရောက်တဲ့ဗြိတိန်ဘီယမာကြီးအဲလီဆက်ရဲ့နန်းသက်80ပြည့်ဂုဏ်ပြုအခမ်းအနားကိုတားတော်ဖြစ်သူဗြိတိန်အင်းရှေ့မင်းသားချားလ်စ်ကဦးဆောင်ကျင်းပခဲ့ပါတယ်။စီးလုံးညီညွတ်ဖို့နဲ့ဘီယမာကြီးရဲ့တိုင်းပြည်အတွက်တာဝေထမ်းဆောင်မှုကိုဂုဏ်ပြုဖို့အခွင့်အလမ်းဖြစ်တယ်လို့လည်းအခမ်းအနားမှာအင်းရှေ့မင်းသားကပြောကြားခဲ့ပါတယ်။ဒါ့အပြင်စနေနေ့ကဘီယမာကြီးအဲလီဆက်ထုတ်ပြန်ခဲ့တဲ့ကြေညာချက်အရာသူ့အနေနဲ့ဘရင်အရာရာထီးနှဲဆက်ခံချိန်မှာသူ့ရဲ့ကြင်ရတော်ကမင်းလာကိုမိဖုရားဖြစ်လာဖို့မျှော်လင့်ကြောင်းဖော်ပြထားတဲ့အတွက်မိခင်ဖြစ်သူဘီယမာကြီးကိုကျေးဇူးတင်ရှိကြောင်းချားလ်စ်ကသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မိခင်ဆန္ဒကိုသူတို့အနေနဲ့အလေးနဲ့ဂုဏ်ယူအတိအမှတ်ပြုကြောင်းနဲ့ဘီယမာကြီးနဲ့အတူတိုင်းသူပြည်သားအကျိုးအတွက်တာဝန်ထမ်းဆောင်အလုပ်အကျွေးပြုဖို့သူတို့အတူတကွကြိုးပမ်းခဲ့ကြသလိုကျေးရတော်ဖြစ်သူအနေနဲ့လည်းသူ့ကိုခိုင်ခိုင်မာမာပံ့ပိုးကူညီရပ်တည်ခဲ့တယ်လို့ရေးသားထားပါတယ်ရှင်။အမေရိကန်ပြည်ထောင်စုဂျွန်ဟော့ပကင်းစ်တက္ကသိုလ်COVID-19 ကပ်ရောဂါအချက်အလက်ကောက်ယူစုဆောင်းနေတဲ့စင်တာရဲ့တနည်းအနေနဲ့အစောပိုင်းကထုတ်ပြန်ချက်အရဒီကမ္ဘာလုံးမှာ COVID ကူးစက်မှုပေါင်း393သန်းထိရှိနေပြီးသေဆုံးသူပေါင်း6သန်းနီးပါးရှိနေပါတယ်။ဒါ့အပြင် COVID ကာကွယ်ဆေးအလုံးကြီး10ဘီလီယံကျော်အထိစီမံဆောင်ရွက်ပေးခဲ့ကြောင်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တူရကီနိုင်ငံမှာတော့သမရရီဆက်အာဒိုဝန်ကိုတိုင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရကြောင်းသတင်းထုတ်ပြန်ခဲ့တဲ့အတွက်ကိုဗစ်ရောဂါကူးစက်ခံရတဲ့နောက်ဆုံးကမ္ဘာခေါင်းဆောင်တစ်ဦးဖြစ်ပါတယ်။စနေနေ့ကတူရကီသမ္မတကသူ့ရဲ့ Twitter အကောင့်မှာရေးသားထားရမှာသူနဲ့ဇနီးဖြစ်သူတို့ဟာကိုဗစ် -19 ရောဂါပိုးသစ်ဖြစ်တဲ့ Omicron မျိုးကွဲကူးစက်ခံထားရပြီးရောဂါလက္ခဏာကတော့ပျော့ပြောင်းတယ်လို့ဆိုပါတယ်။သူဟာယူကရိန်းနိုင်ငံကိုချစ်ချင်ရေးခီးစဉ်သွားခဲ့ပြီးနှစ်ရက်အကြာမှာအခုလိုကိုဗစ်ကူးစက်ခံရကြောင်းသတင်းထွက်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဒေါ်လာ3သန်းတန်ဖိုးရှိတဲ့အသက်ရှူဆက် ventilator ပေါင်း192လုံးခိုးယူခဲ့တဲ့မိုင်ယာမီအမျိုးသား2ဦးကိုတဦးစီကိုထောင်ဒဏ်40လစီအတီးတီးပြစ်ဒဏ်ပေးခဲ့ကြောင်းဖလော်ရီဒါပြည်နယ်တောင်ပိုင်းခရိုင်တရားရုံးကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။ရုရှားနိုင်ငံမှာတော့ကိုဗစ်ကူးစက်မှုအသစ်တစ်နေ့တည်းတသိန်း800ကျော်အထိစံချိန်တင်ရောက်ရှိခဲ့ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ကိုဆက်မှုနှုန်း
ကူးစက်မှုနှုန်းအလွန်မြန်တဲ့ COVID-19 မျိုးကွဲ Omicron ဟာရုရှားနိုင်ငံတဝန်ပြန့်နှံ့ကူးစက်နေရာမှာလွန်ခဲ့တဲ့တစ်လကတည်းကနှိုင်းရှင်ရင်ဆယ်ဆအထိတိုးလာတာဖြစ်ပါတယ်။မကြသေးမီရက်သတင်းပတ်တွေအတွင်းရောဂါပိုးကူးစက်ခံရသူအရေအတွက်တိတိတသာတိုးလာနေပေမဲ့လည်း COVID-19 ကြောင့်နေ့စဉ်သေဆုံးမှုနှုန်းဟာတည်ငြိမ်နေပြီးတိတိတသာကြာဆင်းနေကြောင်းရုရှားအစိုးရရဲ့ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအလုပ်အဖွဲ့ကတော့သတင်းထုတ်ပြန်ထားပါတယ်။ရုရှားနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုကာလအတွင်းစုစုပေါင်း 12.8 သန်းရှိခဲ့ပြီးသေဆုံးသူပေါင်းကတော့3သိန်းကျော်အထိရှိခဲ့ကြောင်းအဆိုပါအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။တရုတ်နိုင်ငံမှာဖေဖော်ဝါရီလ4ရက်ကနေ20ရက်နေ့အထိကျင်းပနေတဲ့ဆောင်းရာသီအိုလံပစ်ပွဲမှာနော်ဝေးနဲ့ဆွီဒင်နိုင်ငံတွေကရွှေတံဆိပ်နှစ်ခုစီနဲ့ဦးဆောင်နေပါတယ်။တရုတ်အစိုးရရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်ဆိုပြီးအမေရိကန်အစိုးရကဒီနှစ်ဆောင်းရာသီအိုလံပစ်ပွဲကိုတပိတ်မှောက်ထားပေမဲ့အမေရိကန်ဆောင်းရာသီအိုလံပစ်အားကစားသမားတွေကတော့ဝင်ရောက်ရှင်ပြိုင်နေရမှာတနည်းအနေနဲ့အထိရွှေတံဆိပ်စုမရသေးပါဘူး။မင်းကပြုလုပ်တဲ့အမျိုးသမီးတောင်အောင်နှင်းလျှောစီးပြိုင်ပွဲမှာတော့နယူးဇီလန်နိုင်ငံသူဇိုဗီဆာဒိုဝစ်စကီဆနော့ကရွှေတံဆိပ်စုခူးသွားပါတယ်ရှင
်
တင်းလာနေနည်းနည်းခင်တင်းအစီအစဉ်ကိုဒေါခင်နျူးတန်နဲ့ဒီကျမကတင်ဆက်ခဲ့တာပါမကြခင်မှာတော့ဒီထိုင်းနိုင်ငံမှာဒီမြန်မာတွေဖမ်းဆီးခံနေရတဲ့အခြေအနေကိုကြားဖို့ရှိပါတယ်ရှင်အခုတော့စစ်ကောင်စီပြင်နေတဲ့စိုက်ဘာလုံခြုံရေးဥပဒေကိုဝေဖန်မှုတွေရှိနေတဲ့အကြောင်းတင်ပြမှာပါအင်တာနက်ဆက်သွယ်ရေးကိုကန့်သက်တားဆီးတဲ့အပြင်အရေးယူဖို့လှုပ်လာတာတွေဟာလူခွင့်ရေးကိုချိုးဖောက်တာသာမကနည်းပညာနဲ့သတင်းအချက်အလက်ရရှိရေးအပေါ်အခြေခံနဲ့တိုင်းပြည်တွင်းစီးပွားရေးလုပ်ငန်းတွေအတွက်လည်းရေးရှိမှဆူဆူရွရွထိခိုက်နိုင်တယ်လို့ကြွမ်းကျင်သူတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရရလှုပ်ရှားသူတွေကဝေဖန်လိုက်ကြပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြမှာပါရှင
်အာနာသိမိတဲ့နောက်ပိုင်း Facebook အသုံးပြုမှုနဲ့အင်တာနက်ဆက်သွယ်ရေးကိုကန့်သက်ပိတ်ပင်ထားတာတွေကြောင့်လူမှုရေးစီးပွားရေးနဲ့လူအခွင့်အရေးဘိုင်းတွေမှာဆုံးရှုံးနှင်နာခဲ့ရတယ်လို့ကျွမ်းကျင်သူတွေနဲ့တက်ကြွလှုပ်ရှားသူတွေကထောက်ပြဝေဖန်ကြတာပါအခုလဲစိုက်ဘာလုံခြုံရေးဥပဒေမူကြမ်းကိုစစ်ကောင်စီကပြင်ဆင်ရေးဆွဲနေပြီးဒီဥပဒေမူကြမ်းထဲမှာ VPN 3ညောင်းတွေ့ရှိသူကိုထောင်ဒဏ်3နှစ်နဲ့ငွေဒဏ်ကျပ်350အထိချမှတ်နိုင်တဲ့ပြဋ္ဌာန်းချက်ထည့်သွင်းလာတာကြောင့်အင်တာနက်အသုံးပြုသူတွေကြားအတော်လေးလှုပ်လှုပ်ခက်ခက်ဖြစ်နေပါတယ်ဒီဥပဒေကြမ်းနဲ့ပတ်သက်ပြီးစိုးရိမ်မှုရှိပေမဲ့Facebook အနေနဲ့ကတော့အသုံးပြုသူတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးရေးဆက်လုပ်သွားမယ်လို့ Facebook ရဲ့မီဒီယာကုမ္ပဏီဖြစ်တဲ့ Meta ရဲ့မြန်မာနိုင်ငံပြည်သူ့မူဝါဒရေးရာအကြီးအကဲကူးရဲကပြောပါတယ
် we have been working with industry associationand also local and international
သမုကုံထုတ်အင်ဖော်ရီနဲ့ကျွန်တော်တို့လက်တွဲလှုပ်ဆောင်နေပါတယ်ပြီးတော့ပြည်တွင်းပြည်ပအဖွဲ့တွေသူတို့ကိုကျွန်တော်တို့စိုးရိမ်နေဆိုတာပြောပြခဲ့ပါတယ်အထူးသဖြင့်ဒီဥပဒေကြမ်းကလမ်းကြောင်းတစ်ခုအပေါ်အားထားနေရတဲ့လုပ်ငန်းတွေတွေဝန်ဆောင်မှုတွေအပေါ်တည်ရောက်နေတာကိုအလေးထားပြီးပြောခဲ့တာပါပြီးတော့တခြားနိုင်ငံအမျိုးမျိုးနဲ့အသုံးပြုနေတာရောပေါ့ဒီဥပဒေကိုအတည်ပြုသည်ဖြစ်စေမပြုသည်ဖြစ်စေမြန်မာနိုင်ငံတွင်းမှာကျွန်တော်တို့ရဲ့မူဝါဒကျွန်တော်တို့လှုပ်ဆောင်မှုတွေကိုတော့ပြောင်းမှာမဟုတ်ပါဘူးမြန်မာနိုင်ငံတွင်းကကျွန်တော်တို့ရဲ့အသုံးပြုသူတွေအားလုံးအတွက်လုံခြုံဖို့နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကာကွယ်ဖို့အတွက်ပဲအတိအကျထားမှာပါအဲ့ဒါကတော့မပြောင်းလဲပါဘူး
မြန်မာနိုင်ငံမှာဆိုရှယ်မီဒီယာအသုံးပြုတဲ့အပေါ်စစ်ကောင်စီကထိန်းချုပ်တာနဲ့ပတ်သက်ပြီးဆရာနာသိန်းတစ်နှစ်ပြည်ပြီးတဲ့နောက်ဖေဖော်ဝါရီ4ရက်တောက်ကြနေ့ကလုပ်ခဲ့တဲ့အွန်လိုင်းဆွေးနွေးပွဲအတွင်းခူးရဲကအဲ့ဒီလိုပြောသွားတာပါနှီးပညာရှင်တွေစီးပွားရေးသမားတွေကတော့21ရာစု Digital စီးပွားရေးမှာသတင်းအချက်အလက်စီးဆင်းမှုကိုရပ်တန့်ဖို့ကြိုးပမ်းတာကရေရှည်မှတိုင်းပြည်အတွက်ဆိုးကျိုးတွေပိုများလာလိမ့်မယ်လို့ထောက်ပြကြပါတယ်အဲ့ဒီထဲမှာနှီးပညာအခြေပြုစီးပွားရေးပညာရှင်တို့ဖြစ်သူတော်မိုးမြင့်ကျော်လည်းပါဝင်ပါတယ
် VPN for consumers it's already a big problem because it limits access to social media much more than
စားသုံးသူတွေအတွက်တော့ VPN ကတကယ်ကိုကြီးမားတဲ့ကိစ္စပါဘာလို့လဲဆိုတော့ဒါကစိုက်ဘာလုံခြုံရေးဥပဒေကလူမှုကွန်ရက်တွေကိုတုံးနိုင်မှုအခုထပ်ပိုးပြီးအကန့်အသတ်ဖြစ်လိမ့်မယ်စီးပွားရေးလုပ်ငန်းတွေက VPN ကို Facebook တင်မဟုတ်ဘူးတခြားအများကြီးဘဏ်တွေလိုသူတို့ဘဏ်ဗဟိုစနစ်ကိုချိတ်ဆက်တဲ့ VPN တုံးတာကုမ္ပဏီတွေဆိုရင်လုပ်ငန်းလေပတ်တဲ့စနစ်နဲ့ချိတ်ဆက်ဖို့တုံးတာ တခြားအများကြီးပါပဲလူမှုကွန်ရက်နဲ့လုံးဝဆက်နွယ်မှုမရှိတာတွေဒါကြောင့်လူမှုကွန်ရက်သုံးတာကိုရပ်ဖို့ VPN ကိုပိတ်တာဆိုရင်ပြည်ထနာကိုအချိုးမညီမျှတဲ့နည်းနဲ့ဖြေရှင်းဖို့ကြိုးစားနေရလို့ပဲထင်တယ
်2021ဖေဖော်ဝါရီ1ရက်နေ့ကအာဏာသိမ်းပြီးတဲ့နောက်ချက်ချင်းစုစုလိုပဲမိုဘိုင်းအင်တာနက်တွေကိုစစ်ကောင်စီကဖြတ်တောက်ခဲ့ပါတယ်ပြန်ဖွင့်ပြီးတဲ့အခါမှာလည်း Facebook အပါအဝင်လူမှုကွန်ရက်ဝန်ဆောင်မှုတချို့ကိုသုံးလို့မရအောင်ပိတ်ထားခဲ့တာပါအသုံးပြုသူတွေကVPN ကိုတဆင့်ခံပြီးမှကိုနီးကိုဟန်နဲ့အသုံးပြုနေရပါတယ်။2021ဩဂုတ်လကကချင်ပြည်နယ်ဒေသတချို့မှာအင်တာနက်ဝန်ဆောင်မှုတွေအပိတ်ခံရပြီးစနေမာမှာတော့ဒေသခံလက်နက်ကိုင်တွေအားကောင်းလာတဲ့စကိုင်းတိုင်းမြို့နယ်၅ခုကမိုဘိုင်းဖုန်းဝန်ဆောင်မှုတွေကိုပါစစ်ကောင်စီကဖြတ်တောက်ထားပါတယ်။မကြသေးခင်ကလည်းအင်တာနက်အသုံးပြုသူတွေကိုကန့်သတ်ဖို့အတွက်မိုဘိုင်းဖုန်း၃ဆွဲကနှုံးနားတွေကိုစစ်ကောင်စီကတိုးမြှင့်ခဲ့ပါတယ်။အဲဒီနောက်ဆိုင်ဘာလုံခြုံရေးဥပဒေကြမ်းကိုပါထပ်ပြီးဖြည့်ဆွက်ပြင်ဆင်လာတာပါဒီလိုရက်တွေကပိုပြီးဆိုးရတဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်လို့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ဆိုင်ရာအဖွဲ့တစ်ခုဖြစ်တဲ့ Free Expression Myanmar ရဲ့ညွှန်ကြားရေးမှူးဒေါ်ရင်ရတနာသိန်းကပြောပါတယ
် that this so-called bail will make the human rights situation much more worse than the previous bail
ဒီဥပဒေကြမ်းလို့ခေါ်ရတာကအရင်ဥပဒေကြမ်း2021ဥပဒေကြမ်းထက်လူအခွင့်အရေးကိစ္စတွေကိုပိုပြီးဆိုးရွားစေပါလိမ့်မယ်။မြေပြင်ကရလာတဲ့သတင်းအချက်အလက်တွေအများဆိုရင်ပြဿနာတွေအများကြီးပဲ။လက်ကင်ဖုန်းထဲမှာ VPN တွေ့ရဲဆိုရင်စစ်တပ်ကဖမ်းတယ်။သူတို့အဲ့ဒါကိုတောင်းကြည့်ရင်တကယ်လို့သူတို့က VPN ကိုဖုန်းထဲမှာမတွေ့ဘူးဆိုရင်မင်းပါလို့ VPN ကိုဖြုတ်ပစ်တာလဲဆိုပြီးဖမ်းဖို့လုပ်တယ်။လူတွေကတော့အင်တာနက်ရနေတော့မှဒါပေမဲ့လူလူလက်တော့မဟုတ်ဘူးပေါ့။
ဆိုင်ဘာလုံခြုံရေးဥပဒေမူကြမ်းနဲ့ပတ်သက်လို့စစ်ကောင်စီကသူတို့နဲ့ပတ်သက်ဆက်နွယ်တဲ့အဖွဲ့အစည်းတချို့ကိုစာရေးသားပြီးမကြသေးခင်ကသဘောထားမှတ်ချက်တောင်းခံထားပါတယ်။2022ခုနှစ်မှာပြင်ဆင်ဖြည့်ဆွတ်ထားတဲ့ဒီဥပဒေကြမ်းဟာ2021ထဲမှာသူတို့စတင်တင်သွင်းခဲ့တဲ့ဥပဒေကြမ်းထက်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တရင်အချက်လက်ရရှိပိုင်ခွင့်လုံခြုံရေးနဲ့လူအခွင့်အရေးတွေကိုပိုပြီးချိန်ချောက်နေတယ်လို့အရက်ဖက်လူအဖွဲ့အစည်းတွေကထောက်ပြနေကြပါတယ်ခင်ဗျာ။
ကိုညဝေးအောင်ပြောပြသွားတာပါဒီသတင်းနဲ့တစ်ဆက်သေးဒီတရုတ်နိုင်ငံမှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်ပွဲမှာသွားပြီးသတင်းယူနေတဲ့နိုင်ငံသားဒီသတင်းတောက်တီရဲ့အခြေအနေကိုလည်းပြောပြချင်ပါတယ်ဘေကျင်းဆောင်းရာသီအိုလံပစ်ပြိုင်ပွဲမှာသွားရောက်သတင်းယူနေတဲ့နိုင်ငံသားသတင်းတောက်တီဟာဆိုရင်လေဒီကွန်ပျူတာတွေ laptop တွေ smartphone တွေတဲကသူတို့ရဲ့ပုံကိုရေးဆိုင်ရာမှတ်တမ်းအချက်အလက်တွေကိုကာကွယ်တဲ့အနေနဲ့ဘာနာလို့ခေါ်တဲ့ရိုးရိုးမိုဘိုင်းဖုန်းတွေကိုပဲယူသွားကြပါတယ်တရုတ်နိုင်ငံဟာအချိန်အတော်ကြာကတည်းကသတင်းတောက်တွေကိုစောင့်ကြည့်ထောင်လန်းတာကန့်သတ်တာတွေလုပ်နေတာကြောင့်အဲ့ဒီလိုယူသွားကြတာဖြစ်ပါတယ် VOA သတင်းတောက်ဘီလ်ဂလိုရဲ့သတင်းကိုကိုရင်နိုင်ကပြောပြမှာပါရှင
်ဘေကျင်းဆောင်းရာသီအိုလံပစ်ပြိုင်ပွဲကိုရောက်နေတဲ့သတင်းတောက်တွေအတွက်ကတော့ဒါကသူတို့မြင်ရတဲ့တရုတ်နိုင်ငံဖြစ်ပြီးတော့သူတို့ဟာအိုလံပစ်ပြိုင်ပွဲအတွက်စည်းစံခွဲပြီးတော့အဝင်ထွက်တွေကန့်သတ်ထားတဲ့နေရာထဲမှာနေနေရတာဖြစ်ပါတယ်သူတို့ရင်ဆိုင်ရတဲ့စိန်ခေါ်မှုတွေထဲမှာ COVID-19 မူဝါဒတွေတွေမဟုတ်ပဲ smartphone တို့ computer laptop တို့လို digital electronic ပစ္စည်းတွေပေါ်ကသူတို့ရဲ့ပုံကိုရေးဆိုင်ရာအချက်အလက်တွေကိုကာကွယ်ဖို့ကလည်းနောက်ထပ်စိန်ခေါ်မှုဖြစ်ပြီးဒါကိုကာကွယ်နိုင်ဖို့အတွက်သူတို့ဟာအသေးချာလှုပ်ဆောင်နေရပါတယ
် Kong I set up a burner computer which is what we're talking on right now I have a burner phone
ကျွန်တော်အနေနဲ့ဈေးပေါ်ပေါ်နဲ့အသုံးပြုနိုင်တဲ့တစ်ခါသုံးကွန်ပျူတာတစ်လုံးကိုတက်လိုက်ပြီးတော့အခုအဲ့ဒါနဲ့စကားပြောနေတာပြီးတော့ဖုန်းကိုလည်းအဲ့ဒီလိုပဲဈေးပေါ်တဲ့ဖုန်းတစ်လုံးထုတ်လိုက်ပါတယ်ပြီးတော့ကျွန်တော်ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာအချက်အလက်တွေဘာမှမရှိတဲ့အဲ့လိုမျိုး iPad တစ်လုံးနဲ့ရှိပါတယ်ကျွန်တော်ဒီမှာရှိနေတဲ့အချိန်မှာကျွန်တော်ရဲ့အကောင့်အများစုကိုအသုံးပြုဖို့ဝင်မထားပါဘူ
းကျောင်းနိုင်ငံဟာကမ္ဘာပေါ်မှာသတင်းတောက်တွေကိုရန်လုံမှုအများဆုံးနိုင်ငံတွေထဲကတစ်ခုဖြစ်ပြီးတော့ဒါကကျောင်းနိုင်ငံမှာသတင်းပို့ဖို့အတွက်ရင်းရတာပ
ါ This is a very surveilled country and it's
ဒီနိုင်ငံကအရန်ကိုစောင့်ကြည့်တဲ့နိုင်ငံဖြစ်ပြီးအစိုးရကိုယ်တိုင်ကျောင်းနောက်ခံပေးထားတဲ့အဖွဲ့အစည်းတွေကကွန်ပျူတာတွေတဲကိုခိုးဝင်ပြီးလူတွေရဲ့ပုဂ္ဂိုလ်ရေးဆိုင်ရာအချက်အလက်အမြောက်အများကိုခိုးယူနေတဲ့နိုင်ငံဖြစ်ပါတယ်
တရုတ်နိုင်ငံမှာရှိတဲ့နိုင်ငံသားသတင်းတောက်များအဖွဲ့ကတော့တရုတ်နိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်ဟာလုံးဝအလင်းမြန်ကျဆင်းလာနေတယ်လို့သတိပေးထားပါတယ်။နိုင်ငံသားသတင်းတောက်တွေအပေါ်မှာတရားစွဲဖို့ချင်းချောက်တာတွေနဲ့အစိုးရကိုယ်တိုင်ကအပိတ်ထောက်ခံတဲ့တိုက်ခိုက်မှုတွေများလာတာကိုကိုးကားပြီးတော့အဲ့လိုပြောတာလည်းဖြစ်ပါတယ်။အခုချိန်ထိတော့အိုလံပစ်အောင်စားပြိုင်ပွဲအတွက်ကန့်သတ်ထားတဲ့နေရာအတွင်းကသတင်းပို့နေတာတွေမှာတော့ဘာလာမှုအပိုင်းမှာအကန့်အသတ်တွေရှိနေပေမဲ့လည်းတခြားပြဿနာတွေတော့မရှိသေးပါဘူး။
We can operate as reporters. မြန်မာနိုင်ငံကအိုလံပစ်အတွက်ရည်ရွယ်ပြီးစီးတံပိတ်ထားတဲ့နေရာတွေကတော့ဘာအကန့်ဆန်းမှမရှိပဲသတင်းတော့တယောက်လိုသတင်းပေးပို့နိုင်ပါတယ်။ဒါပေမဲ့ဒီထဲမှာငကိုကလေးကရှိနေတဲ့ကန့်သတ်မှုတွေကတော့ကျွန်တော်တို့လိုနိုင်ငံသားသတင်းတော့တွေတစ်နှစ်ပတ်လုံးလုံနေတဲ့အလုပ်တွေကိုမလုပ်နိုင်အောင်တားဆီးထားပါတယ်။
အစွေလေးတဲ့နော်အဲဘိုက်ချောကတော့ဒါကတော့အခြေအနေရလိုအပ်တယ်လို့အလျှော်တင်းလုပ်ရတာအပေးယူလုပ်ရတာဖြစ်တယ်လို့ပြောပါတယ
် Essentially you're submitting yourself to such total
အခြေခံအဖြစ်တော့ခင်ဗျားကိုလုံးဝစောင့်ကြည့်နေတဲ့နေရာကိုရောက်အောင်ပို့ဆောင်လိုက်တာပါဒီလိုအတိုက်ခံတယောက်ကိုစကားခင်ဗျားနောက်ကလိုက်လာမလားဆိုပြီးတွေးနေเสียမလိုပါဘူးကင်မရာတွေကနေရာတိုင်းမှာရှိနေပါတယ
်အခုလိုမျိုးသတင်းပို့နေတဲ့အချိန်မှာတော့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရလေးရှိပြီးတော့ဒီ interview လုပ်နေတဲ့အတွင်းမှာလည်းဘိုက်ကျော်ကိုတရုတ်အာဏာပိုင်တွေဘက်ကကိုဗစ်ဆစ်စရာရှိရဲဆိုပြီးတော့အနောက်ဆက်ပြီးတာတွေနဲ့ရင်ဆိုင်ခဲ့ရပါတယ
်
ဒီဗီဒီယိုအင်တာဗျူးကိုပြီးအောင်လုပ်ဖို့လိုတယ်အဲ့ဒါပြီးနောက်ဆက်မနေ့လောက်နေလာခဲ့မယ်အဲ့ဒါအဆင်ပြေမလားဟုတ်ပြီဒါပဲနော
်ဒါတွေကတော့တရုတ်နိုင်ငံမှာစောင့်ပြီးအိုလံပစ်နဲ့တရုတ်ကကာလအတွင်းသတင်းပို့တဲ့နေရာမှာရင်ဆိုင်ရတဲ့စိန်ခေါ်မှုတွေကတခုပဲဖြစ်ပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြသွားတာပါအခုတော့ထိုင်းမြန်မာနယ်စပ်မှာမြန်မာနိုင်ငံသားတွေအစုလိုက်အပြုံလိုက်ဖမ်းဆီးခံရတဲ့ဒီနောက်ဆုံးအခြေအနေကိုကြည့်ကြရအောင်ပါရှင်။ထိုင်းမြန်မာနယ်စပ်ကန်ချနာဘူရီပြည်နယ်ပရာကျွတ်ခီရီကန်ပြည်နယ်တက်ပြည်နယ်တွေမှာဖေဖော်ဝါရီလ1ရက်ကနေ6ရက်နေ့အထိလူကုန်ကူးသူတွေခေါ်လာတဲ့အထက်မှာမြန်မာနိုင်ငံသား1000ကျော်လောက်အစုလိုက်အပြုံလိုက်အဖမ်းဆီးခံခဲ့ရတဲ့အကြောင်းထိုင်းနယ်ခြားဆောင်တပ်ကသတင်းထုတ်ပြန်ပါတယ်။ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ကချနဘူရီပြည်နယ်ပရာကျုတ်ခီရီကန်ပြည်နယ်တက်ပြည်နယ်တွေထဲမှာ6ရက်အတွင်းလူပုံကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသားလူ1000ကျော်အစုလိုက်အပြုံလိုက်အဖမ်းခံရတာပါဒီ6ရက်အတွင်းမှာလူကုန်ကူးသူ18ယောက်လည်းဖမ်းမိပါတယ်ဒီအကြောင်းနဲ့ပတ်သက်လို့မြန်မာပြည်သားများရေးပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါတယ
်ထိုင်းနိုင်ငံရဲ့နေဆက်ဝင်ပေါ့အမျိုးမျိုးမှာနေစင်နဲ့မြပြည်နယ်6ခုတည်းကတစ်ခုမဟုတ်တစ်ခုမှာတရားမဝင်မြန်မာပြည်တရားမဝင်ဝင်နေပေါ့ဗျာဖမ်းဆီးခံရတာဒီအနေစင်နဲ့မြဖြစ်ပေါ်နေဖေဝါလာ3ရက်နေ့မှာ250နဲ့တယောက်ကကန်ချနာဘူရီပြည်နယ်ထဲမှာဖမ်းခံရတယ်3ရက်နေ့တည်းရဲ့136ယောက်နောက်ဖေဖော်ဝါရီလ3ရက်နဲ့4ရက်နှစ်ရက်အတွင်းမှာတော့ကန်ချနာဘူရီပြည်နယ်နဲ့ပရာကျော့ခီရီကန်ပြည်နယ်နှစ်ခုထဲမှာ986ယောက်ထောက်ရံကြီးကဖမ်းခံရတယ်။နောက်ကျွန်တော်တို့ဖေဖော်ဝါရီလ5ရက်နေ့မှာကျတော့တက်ပြည်နယ်မှာမြန်မာ40ဖေဖော်ဝါရီလ6ရက်ဒီနေ့မှာတော့တက်ပြည်နယ်ထဲမှာပဲမြန်မာ36ယောက်ဖမ်းခံရတယ်။တထောင်ကျော်ပေါ့ကျွန်တော်တို့ထိုင်းနိုင်ငံရဲ့ဒီနေကြောက်တော့တစ်ခုရဲ့သတင်းပြန်ပြန်ကြံတာသတင်းထုတ်ပြန်ထားတယ်ပေါ့ဗျာ။ဒီမှာထူးခြားတာကတော့လူမောင်ကိုလူပွဲစားလူတပ်ပတ်လို့ရတဲ့ဇမ်ဘီယာခေါ်ဆောင်သူထိုင်းနိုင်ငံသား18ဦးတိတိပန်းကန္တာကြီး6ရက်တုန်း
2022ခုနှစ်နှစ်စဇန်နဝါရီလတလထဲမှာပဲထိုင်းနယ်ကစောင်းတက်ကဖမ်းမိတဲ့မြန်မာနိုင်ငံသားအရေးအတွက်က9000ကျော်ရှိပါတယ်။ပြီးခဲ့တဲ့2021ခုနှစ်တစ်နှစ်လုံးအတိုက်အတာနဲ့ဖမ်းမိတဲ့နိုင်ငံသားသားရွှေပြောက်လူသမားအရေးအတွက်ကတော့6000ကျော်လောက်ရှိမယ်လို့လဲထိုင်းနိုင်ငံမှာအလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေစုပေါင်းထားတဲ့Migrant Labor Development Network ကစီးရင်ပြုစုထားပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်ရှင်
။ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမှာသတင်းပေးပို့ခဲ့တာပါ။တနင်္လာနေ့နေ့ခင် VOA မြန်မာပိုင်းစီစဉ်လေးကိုဆက်လက်တင်ဆက်နေပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရတော့မှာပါ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုကြောပြမှာပါရှင်။ကမ္ဘာပူနွေးမှုဖြစ်စေတဲ့ဖန်လုံအိမ်ဓာတ်ငွေ့ထုတ်လွှင့်မှုရှော့ချရေးကြိုးပမ်းမှုအဖြစ် Twin Tech လောက်စား3စွမ်းအင်စက်ရုံတွေကနေဓာတ်ငွေ့ထုတ်လွှင့်မှုထိန်းချုပ်ဖို့American အစိုးရကစဉ်းစားနေပြီလို့ကြေညာထားပါတယ်။ကမ္ဘာဝပတ်ဝန်းကျင်အတွက်အစိတ်အတော့ဖြစ်စေတဲ့ Mercury နဲ့အခြားဓာတ်ငွေ့ထုတ်လွှင့်မှုကန့်သတ်ချက်ကိုသမ္မတဟောင်း Donald Trump လက်ထက်မှာပယ်ဖျက်ခဲ့တာပါ။ဒါအပြင်မက္ကဆီကိုပင်လယ်ထဲကရေနံလုတ်ကွက်သစ်တွေကိုလည်းလုတ်ကင်ခွင့်ပယ်ချခဲ့ပါတယ်။ AFP သတင်းကိုအခြေခံပြီးတော့နန်းလောင်ကပြောပြမှာပါရှင
်။စွမ်းအင်စက်ရုံတွေကနေမာကျူရီနဲ့ညဉ့်ညံတန်ငွေထုတ်လွှတ်မှုပမာဏကိုကန့်သတ်ထားတဲ့ MATS လို့ခေါ်တဲ့ညဉ့်ညံလေတုထုတ်လွှတ်မှုပမာဏကန့်သတ်မှုပြန်လည်ချက်ကိုပြန်လည်ကျင့်သုံးတော့မှာပါ။သမ္မတဘရက်အိုဘားမားလက်ထက်မှာအတည်ပြုခဲ့တဲ့ MATS ဥပဒေကိုသမ္မတဟောင်းဒိုနယ်ထရမ့်က2020ခုနှစ်မေလမှာပယ်ဖျက်ခဲ့ပါတယ်။ Chang Mithwin ne long sa si dong ta a pe se yong ne ga ne tholo ne de yin yan tan ngwe re ko u pri ne kan nat pho lo a de lo da tin taw re sawan che phit de lo American Tabawa Pawin Chin Thai Lay Agency EAP ga chin nya che thau pyan chu so ga ba de Mercury tan ngwe a pa win phalong tan ngwe tholo mu ne tu na nga re set sat pon chang le la tha de Stony Brook tak ga do anawa jiwa beta thana pa mauk kha Nicholas Fisher ga tu ye twi shi che ko khu lo pyo wa de.
The rate of decline in the bluefin tuna.
Yaw America dai da sa yon ni le ga ni Marjorie dam ngwe atwet ne yin. Pin le le ga tuna nga ri de ma le Marjorie dat pawin mu cha sin la da ko twei ya ba de. Di du de ma Marjorie dam ngwe ate cha lai. Myaw Atlantic ye din athak ga di du de ma le dam ngwe ti di sa twei a pyaung le phit le shi ba de. Myaw Atlantic tamu de ya ha tuna nga ri cha sa de niya ba. Dam ngwe thol lut de a chein ne de bie ni nga ri ma le အပြောင်းအလဲတွေတပါတဲ့လိုက်ဖြစ်ပုံရပါတယ
်။အဖိုးရံစားသောက်ကုန်းတစ်ခုဖြစ်တဲ့တူနာငါးကိုကပတဝံစည်းကြီးပေးပြီးတော့စားသုံးနေကြပေမဲ့သူ့မှာပါတဲ့မာကျူရီတက်ကအာယုံကျော်ကိုထိခိုက်စေပြီးအထူးသဖြင့်ကလေးတွေအပေါ်ပိုးပြီးတော့တရားမှုရှိတယ်လို့သိပ္ပံပညာရှင်တွေကထောက်ပြပါတယ်။ဒီဆောင်ရွက်ချက်တွေကြောင့်အမေရိကန်ပြည်သူအလုံးရဲ့ကျန်းမာရေးအပေါ်ကောင်းကျိုးဖြစ်စေပြီးတော့နှလုံးကင်ဆာစားတဲ့ယောဂပေးရနေလျှော့ချနိုင်မှာဖြစ်တယ်လို့ကလေးတွေကြားအုံနောက်နဲ့အာယုံကျော်ဖွံ့ဖြိုးမှုနောက်နေတာမျိုးတွေကနေရှောင်ရှားနိုင်မယ်လို့ EAP ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဥသူရရဲ့အာယုံဆိုင်လာကြတဲ့အကြောင်းအရာလူငယ်တွေကြားမှာတော့ဒီလောက်နဲ့တည်းမလုံလောက်ဘူးလို့မြင်ပါတယ
်။ The existential threat of kind of climate change right now.
ဥသူရဒီပြောင်းလဲမှုအန္တရာယ်တွေနဲ့ရင်ဆိုင်နေရတာပါ။ဒါကိုကိုင်တွန်းထားအောင်ပြောဆိုလုပ်ကိုင်တာအနှစ်သာရရှိတဲ့ဥပဒေတွေပြဋ္ဌာန်းတာမျိုးစသဖြင့်ကျွန်တော်တို့ဘာမှမလုပ်နိုင်သေးဘူးလို့ခံစားရပါတယ်။သမရဘိုင်ဒန်ရဲ့ Build Back Better အစီအစဉ်ကခြေလှမ်းကောင်းတစ်ခုလို့ဆိုနိုင်ပေမဲ့ဥရောပရေးနဲ့ပတ်သက်ရင်တော့လုံလောက်မှုရှိခြင်းမှရှိမှာပါ။ဒါပေမဲ့မျှော်လင့်ချက်ကောင်းတစ်ခုတော့ဖြစ်ပါတယ်
။သမရဘိုင်ဒန်ကလည်း2030ခုနှစ်အရောက်မှာဖလောင်ဤတန်းငွေထုတ်လို့မို့တော့ဝက်အထိရှော့ချဖို့ရည်မှန်းထားတယ်လို့သူရတူဆယူခဲ့တဲ့အချိန်ကလေးကသဘာဝပတ်ဝန်းကျင်အရေးဦးစားပေးတဲ့အဖြစ်လောက်ကိုင်းလာတာပါ။သူအစိုးရရဲ့ဆောင်ရွက်ချက်တွေပေါ်အားမလို့အားမြဖြစ်နေတာကိုလည်းသမရဘိုင်ဒန်ကသတိပြုမိပါတယ
်။disappointments and things we haven't gotten done
ကျွန်တော်အစိုးရအဖွဲ့အကောင့်ထဲမပေါ်နိုင်သေးတဲ့ကိစ္စတွေနဲ့ပတ်သက်ပြီးစိတ်ပြက်လက်ပြက်ဖြစ်နေတဲ့အသံအတော်များများကြားရပါတယ်ဒါပေမဲ့ကျွန်တော်တို့အတော်များများအကောင့်ထဲပေါ်နိုင်အောင်လှုပ်သွားမှာပါ
ဒီအချိန်မှာပဲမက္ကဆီကိုပင်လယ်ကွေ့တွေကဧကတန်းချီအခြေဝန်ရှိတဲ့ကမ်းလွန်ရေနံတဲ့သဘာဝတန်းငွေတူဖော်ရေးစာချုပ်တွေကို Federal တရားသူကြီးတူကပယ်ချလိုက်တဲ့အတွက်သမ္မတဘိုင်ဒန်အစိုးရရဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနည်းပြဟာတွေမှာကြီးမားတဲ့အထောက်အကူဖြစ်လာစေပါတယ်။ရေနံတူဖော်ရေးလုပ်ငန်းကြောင့်ထွက်လာမဲ့ဖန်လုံအိမ်တန်းငွေကကဘာကြီးပုံနှံမှုအပေါ်ဘလောက်အထိတည်ရောက်နိုင်မလဲဆိုတာကိုပြည်ထောင်ရေးဝန်ကြီးဌာနကလုံလောက်စွာထည့်သွင်းစဉ်းစားထားတာမျိုးရှိတဲ့အတွက်ဆိုပြီးဇန်နဝါရီလ29ရက်နေ့မှာပဲရေနံတူဖော်ရေးလျှောက်လွှာတွေကိုပယ်ချလိုက်တာပါ။တကြွအလှရှားသူတွေကတော့ရေနံလုတ်ကွက်တွေကိုစကြဲကရောင်းချပေးတာမှမဖြစ်သင့်ဘူးလို့ထောက်ပြပါတယ်။သမ္မတဘိုင်ဒန်ကလည်းအမေရိကန်ပြည်ထောင်စုရဲ့ပိုင်းနဲ့နယ်ပယ်အတွင်းရေနံနဲ့သဘာဝတန်းငွေတူဖို့ရေလွက်ကွက်တဲ့တွေချမှတ်ပေးတော့ဘူးလို့ကတိပြုပြီးတော့မဲဆွဲစည်းရုံးခဲ့တာပါ။ဒါပေမဲ့လည်းရေနံတူဖို့ရေလွက်ကွက်တဲ့တွေထပ်မရောရင်အငင်းပွားနေတဲ့ကိစ္စလူဝီဇီယာနာပြည်နယ်တရားရုံးမှာအမှုရှုံးနိမ့်ကြတာကြောင့်လွက်ကွက်တဲ့တွေဆက်ပြီးတော့ရောင်းချပေးနေရတာပါ။ဒေါ်လာ129ရန်တက်မိုးရှိတဲ့မက္ကဆီကိုပင်လယ်ကွေ့တွေကလုပ်ွက်တွေကို Shell, BP, Chevron နဲ့ Exxon Mobil အပါအဝင်စွန့်ဟင်ကုမ္ပဏီကြီးတွေကဝယ်ယူထားတာပါ။ဥသူရသည်ပြောင်းလဲမှုကြောင့်ကမ္ဘာကြီးပိုးပြီးတော့ပူနွေးလာတဲ့အကျိုးဆက်အဖြစ်အင်အားပြင်းဟာရီကိန်းမုန်တိုင်းကြီးတွေတော်မီတွေနဲ့မိုးကောင်ရေရှားမှုနဲ့တိုးပြီးတော့ရင်ဆိုင်လာချိန်မှာပဲတရားရုံးဆုံးသက်ချက်ထွက်လာတာလည်းဖြစ်ပါတယ်။နောက်မျိုးဆက်တွေအတွက်ကဘာကြီးနဲ့ရေဒုမြေဒုတွေကိုကာကွယ်ရမယ်ဆိုပြီးဒီလောက်ရအပေါ်ကြိုးဆိုသူတွေလည်းရှိသလိုပြပစွိုင်းတွေကိုအားကိုးရရင်စီစည်းတွေပိုတက်လာနိုင်တဲ့အတွက်ကာဗွန်တန်းငွေထုတ်လုပ်မှုအတိုင်းအတာလိုက်အခွန်ကောက်တာမျိုးပိုလုပ်ဖို့လိုလားသူတွေလည်းရှိပါတယ်။ဒါမှသာကာဗွန်နိုင်အောက်ဆိုက်တန်းငွေတိတ်မထွက်အောင်လို့လုပ်ငန်းရှင်တွေဘက်ကစဉ်းစားလာကြလိမ့်မယ်လို့ထောက်ပြတာတွေလည်းရှိနေတာဖြစ်ပါတယ်။
နန်းလောင်ပြပြသွားတာပါ။တနင်္လာနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါရရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမိန်းမြန်းငန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru channel 103 ဓမ္မမဟုတ် Thaikom 6 Guru channel 123တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ဂျူရုခိုင်းမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါလိမ့်ရှင်။မြန်မာနိုင်ငံကပြည်ရေးသက်တွေရှိသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။VOA မြန်မာပိုင်းကတိုက်ရိုက်တင်ဆက်နေတဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။မြန်မာစံတော်ချိန်နဲ့6နာရီခွဲပါပြီရှင်။မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုတင်ဆက်မှာပါ။ကျမတို့တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းတိုမီတာ3249ရုပ်ကနေလဲဖမ်းယူနားဆင်နိုင်ပါတယ်။နောက်ပိုင်းမှာတော့မြန်မာပြည်ကပေးစာထူးခြားစံပြကမ္ဘာသတင်းများတခါသတင်းတွေကတူတာစတဲ့အစီအစဉ်တွေကိုလည်းတင်ဆက်မှာပါ။အရင်ဦးဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ရှုနားဆင်ကြရအောင်ပါ။ကြည်သွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်တော့နိုင်ငံတကာအတိုင်းဝိုင်းနေနဲ့ပုံမှန်ထိရောက်အောင်ဆောင်ရွက်ဖို့လိုအပ်နေတဲ့မြန်မာအရေးအကြောင်းဆွေးနွေးတင်ပြထားပါတယ်။ကျွန်မကကူညီတင်ဆက်ထားပါတယ်ရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ပုံမှန်ထိရောက်အောင်ဆောင်ရွက်ဖို့လိုအပ်နေတဲ့မြမအရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြန်မာနိုင်ငံရဲ့အခြေအနေဟာအတော်စိုးရင်စရာကောင်းတဲ့အခြေအနေကိုရောက်ရှိနေပြီလို့စစ်တပ်အာဏာသိမ်းတစ်နှစ်ပြည့်ချိန်မှာစိုးရင်တာများထွက်ပေါ်လာပါတယ်အမေရိကန်ပြည်ထောင်စုသမ္မတကြီးဂျိုးဘိုင်ဒန်ကလည်းကျင်ညာချက်တောင်ထုတ်ပြန်ခဲ့တာကိုတွေ့ရပါတယ်။သမ္မတကြီးဘိုင်ဒန်ကဒီအာဏာသိမ်းမှုဟာမြန်မာနိုင်ငံတဏ္ဍာရီလျာဆင်းရဲဒုက္ခတွေဖြစ်ထွန်းစေခဲ့ပြီးဒေသတွင်းတည်ငြိမ်မှုကိုလည်းထိပါစေခဲ့တယ်လို့ထောက်ပြထားပါတယ်။ဒါအပြင်စစ်တပ်ကမြန်မာပြည်သူတွေရဲ့ဒီမိုကရေစီတောင်းဆိုသံကိုဆက်ပြီးငင်းဆိုနေသမျှစစ်တပ်နဲ့သူတို့ကိုပံ့ပိုးနေသူတွေကိုနောက်ထပ်ရေးယူမှုတွေဆက်လုပ်မှာဖြစ်ပါတယ်လို့လည်းသမ္မတဘိုင်ဒန်ရဲ့ကြေညာချက်မှာရှင်းလင်းစွာသတိပေးထားတာကိုတွေ့ရပါတယ်။ BBC မြန်မာပိုင်းစီစဉ်ကတင်ဆက်တဲ့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတစ်နှစ်ပြည့်အစီအစဉ်တွေ့ဆုံမေးမြန်းကမှလည်းမြန်မာပြည်ရဲ့အခြေအနေကပိုပြီးခိုင်မာတဲ့ဆောင်ရွက်မှုတွေမလုပ်ကြဘူးဆိုရင်စီးရီးယားမှာကြုံခဲ့ရတဲ့အခြေအနေမျိုးကြုံသွားရနိုင်တယ်လို့ကမ္ဘာကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးမစ်ရှဲဘတ်ရှ်လက်ကလည်းသတိပေးပြောဆိုခဲ့ပါတယ်။
မြန်မာနိုင်ငံရဲ့အခြေအနေဟာအမှန်တကယ်လဲစိုးရိမ်စရာအခြေအနေကိုရောက်ရှိနေပြီလို့ဆိုရမှာပါစစ်တပ်အာဏာသိမ်းလို့တစ်နှစ်ပြည့်တဲ့အချိန်မှာစစ်ကောင်စီရဲ့လက်ချက်ကြောင့်တေဆုံးသူ1500ကျော်ထိရှိခဲ့ပြီးလူပေါင်း2000နီးပါးအဖမ်းခံရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသေး AAPP ရဲ့ထုတ်ပြန်ချက်အရသိရပါတယ်ဒါ့အပြင်မြန်မာမဟာဗျူဟာနဲ့လေ့လာရေး Institute ISB မြန်မာကလည်းမြန်မာနိုင်ငံမှာ2021ခုနှစ်အတွင်းနိုင်ငံရေးနဲ့စီးရေးပဋိပက္ခတွေကြောင့်အရက်သားတွေတည်ဆုံမှုဟာ3600နီးပါးရှိခဲ့တယ်။အဲ့ဒီပမာဏဟာနှစ်ပေါင်း30အတွင်းအများဆုံးဖြစ်တယ်လို့2022ခုနှစ်ဇန်နဝါရီလ22ရက်နေ့ကဖော်ပြထားတာတွေ့ရပါတယ်။ဒါ့အပြင်လက်တလောတိုက်ပွဲတွေကြောင့်ရက်ရွာနေအိမ်တွေစွန့်ခွာရတဲ့စစ်ဘေးရှောင်ကလည်း3သိန်းလောက်ရှိတယ်လို့လူမှုအကူအညီပေးအဖွဲ့တွေထံကသိရပါတယ
်။ဒီအချက်လက်တွေကိုကြည့်ရင်မြန်မာပြည်ရဲ့အခြေအနေဟာဘယ်လောက်ဆိုးရင်စရာကောင်းတယ်ဘယ်လောက်အန္တရာယ်များနေပြီဆိုတာသိတာထင်ရှားပါတယ်ဒီတိုင်းဆက်သွားရင်ပြည်တွင်းစစ်မီးဟုံဟုံတောက်တော့မှာပါဒါကြောင့်ကမ္ဘာကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဆိုးရင်နေုံမျှနဲ့မလုံလောက်တော့ပါဘူးလက်တွေ့ကြပြီးထိရောက်တဲ့အကူအညီပေးမှုတွေအရေးယူဆောင်ရွက်မှုတွေလှုပ်ဆောင်ဖို့လိုအပ်နေပြီလို့ထောက်ပြဝေဖန်နေကြတာပါအမေရိကန်ပြည်ထောင်စုဝါရှင်တန် DC အခြေစိုက်ဝီစင်စင်တာရဲ့အာချအစီအစဉ်ဘလော့မှာသူတေတီရဲမျိုးဟိမ့်နဲ့လူကတ်စ်မိုင်ရာတို့ရေးတဲ့နိုင်ငံတကာအနေနဲ့လှုပ်တင်တာကိုမလုံနိုင်ခဲ့တဲ့တစ်နှစ်တာဆိုတဲ့ဆောင်းပါးမှာအခုလိုထောက်ပြထားတာတွေ့ရပါတယ်။ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကသူ့ရဲ့အာဏာသိမ်းမှုဟာသွေးတဲ့တန်ယူမရှိဘဲအောင်မြင်မယ်လို့မျှော်လင့်ခဲ့တာပါ။ဒါပေမဲ့အခုခါမှာတော့သူမျှော်လင့်တဲ့အတိုင်းဖြစ်မလာဘဲသွေးရင်ထွန်းတဲ့ပြည်တွင်းစစ်စီရောက်ရှိနေပြီးကြာချုံးနိုင်ငံတစ်ခုဖြစ်လို့နေပါပြီ။မြန်မာနိုင်ငံမှာဒီလိုအကြက်တဲနဲ့ရင်ဆိုင်နေရချိန်မှာနိုင်ငံတကာအတိုင်းဝိုင်းနဲ့အမေရိကန်ပြည်ထောင်စုရဲ့ဆောင်ရွက်ချက်တွေဟာမလုံလောက်ဘူးလို့ဝေဖန်ရေးသားထားပါတယ်
။မြန်မာပါဝင်တဲ့ဒေတာရင်းအာဆီယံအဖွဲ့ကြီးဟာလည်းမြန်မာအကြက်တဲကိုဖြည့်ရှင်းနိုင်ဖို့ဘုံသဘောတူညီချက်၅ချက်ချမှတ်ထားပေမဲ့အခုချိန်ထိဘုံသဘောတူညီချက်ပါ
အာဆီယံကိုစားပြုကိုယ်စားလှယ်တဦးကိုမှမစိလွတ်နိုင်သေးပါဘူးအာဆီယံနီးတူပါပဲကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာလည်းမြန်မာနိုင်ငံကိုတွားရောက်နိုင်ခြင်းမရှိသေးပါဘူးဒီတော့မြန်မာနိုင်ငံရဲ့အခြေအနေဟာတန်တမန်နီးလန်းတွေနဲ့ဖြည့်ရှင်းနိုင်ဖို့မဖြစ်နိုင်တော့ဘူးလားလောလောဆယ်မှာတော့ပြည်ရင်းမှာလည်းနိုင်ငံရေးအရာဖြည့်ရှင်းနိုင်ဖို့အခွင့်အလမ်းကလည်းဖြစ်နိုင်ခြင်းမရှိသလားလို့ဆိုရမှာပါဒီလိုအချိန်မှာ VOE ကထုတ်လွှင့်တဲ့အာနာသိန်းတစ်နှစ်ပြည့်ဆွေးနွေးပွဲမှာဥကြော်စံတာကလက်နက်ကင်တော်လန်ရေးဟာအဖြေရဖို့အတွက်ဘလော့အထောက်ကူဖြစ်မလဲဒါမှမဟုတ်ဒီလောက်လက်နက်ကင်နီးလန်းနဲ့ပဲပြည့်ပြတ်သွားမှာလားလို့မေးရမှာတော့ NUG ရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကအခုလိုပြောပါတယ်
ကျွန်တော်တို့လေနိုင်ငံရေးလောက်တဲ့နေရာမှာနီးနာနဲ့ပန်းတိုင်တဲ့ကိုရော်ရော်ထွေးထွေးမစင်စားမိဖို့လိုမယ်လို့ကျွန်မအနေနဲ့မြင်တယ်ပေါ့နော်ဆိုတော့အခုဟိုလက်နက်ကင်တော်လိုင်းကြီးကပန်းတိုင်အနေနဲ့ရွေးချယ်ခဲ့ကြတာမဟုတ်ဘူးဆိုတော့ရှင်းရှင်းလင်းလင်းမြင်နေရတာ။ဘာလို့လဲဆိုတော့ဒါပန်းတိုင်ဆိုရင်ကျွန်တော်တို့ပြီးသွားလို့ရပြီပေါ့။လက်နက်ကင်လိုက်တာနဲ့တော်လိုင်းကြီးကပြီးသွားလို့ရ။ဒါမှမဟုတ်ဘူးဒါနီးနာတစ်ခုပဲဖြစ်တယ်။အဲ့ဒီတော့ကျွန်မပြောချင်တာကလက်နက်ကင်နီးနာဟာနမ်အသုံးဖုံးကနီးနာဖြစ်တယ်။လမ်းကြောင်းတစ်ခုခုနပြောသလိုမျိုးနမ်ဘောင်းလမ်းဆက်လည်းသွားနေတာပဲ။နမ်ဘောင်းလမ်းဆိုလက်လွတ်နေတာမဟုတ်ဘူး။ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီ legally ပေါ့နော်တရားရေးလမ်းကြောင်းအရာဒီရွေးကောက်တင်မြှောက်ခံအရာကိုစားပြုမှုတွေရလဲသွားနေတာဖြစ်တယ်လို့တစ်ဖက်ကလည်းပဲ number lens activity တွေကကျွန်တော်တို့ရှိနေတယ်။တပိတ် company တွေရှိနေတယ် number CDM တွေရှိနေတယ်။တစ်ဖက်ကလည်းပဲ CDM မှာမှတက် CDM တွေပေါ့နော်ကျွန်တော်တို့တည်သူလူလူထိခိုက်နေတာမျိုးအ ਨੇ ဆုံးနဲ့ defector တွေများလာလို့ရှိလို့ရှိရင်ပေါ့နော်တက်ထဲမှာပြုပြင်ပြောင်းလဲလို့တဲ့တွေများလာလို့ရှိရင်အဲ့ဒါတည်သူလူလူတက်တာမယ်ဗန်းနိုင်ရင်းနေရောက်နိုင်တယ်ပေါ့နော်တွန်းနိုင်တယ်ဆိုတော့ဒီလိုချက်တွေနဲ့နီးပေါင်းဆုံးပေါ့ဥမာလွတ်လပ်ရေးလိုက်ပွဲတစ်ခုလို့ပေါ့လေဟိုရေထွက်တိုက်တဲ့လူကထွက်တိုက်တာပဲတနက်ကင်ကိုရဲတဲ့လူကတနက်ကင်ကလူမျိုးပဲပေါ့နော်ဟိုရက်ထဲရွာထဲမှာရိတ်ခါထောက်ဖို့လူတွေကလည်းရက်ထဲနေပြီးရိတ်ခါထောက်ကြတာပဲစသဖြင့်ပေါ့ဆိုတော့ပြည်သူလူထုကသူတို့ဖြစ်နိုင်တဲ့မြန်မာနေနဲ့ by possible means ပေါ့နော်ဖြစ်နိုင်တဲ့မြန်မာနေနဲ့ဒီအာဏာရှင်စနစ်ကိုအဆုံးတက်ဖို့လို့ကြိုးစားနေတာဖြစ်တယ်ဒါကြောင့်လက်နက်ကင်တော်လိုင်းကြီးကလည်းနီးနာပေါင်းများစွာတွေကတစ်ခုဖြစ်တယ
်ဗန်းနိုင်ရောက်ဖို့နီးလန်းတွေထဲမှာလက်နက်ကင်တော်လိုင်းကြီးဟာနီးလန်းတစ်ခုအဖြစ်အရေးပါတယ်လို့တန်တမာနီးလန်းဟာလည်းအရေးကြီးပြီးထိရောက်တဲ့နီးလန်းတစ်ခုဖြစ်တာမို့ NUG အစိုးရအနေနဲ့တန်တမာရေးနီးလန်းကိုအခုတည်းပို့ကြိုးပမ်းအားထုတ်သင့်တယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ထိရောက်ပြီးလက်တွေ့ကြတဲ့ဆောင်ရွက်ချက်တွေအများဆုံးလှုပ်ဆောင်ဖို့လိုအပ်နေပါပြီ။အဲ့ဒီလိုမလှုပ်ဆောင်နိုင်ရင်ပြည်တွင်းစစ်မီးတောက်လောင်ပြီးဒေသတွင်းတည်ငြိမ်မှုကိုပါထိခိုက်လာနိုင်စရာရှိနေပါလေ။အနိုင်ဆုံးအဆင့်အနေနဲ့အရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာထောက်ထားတဲ့အကူအညီတွေစစ်ဘေးရှောင်တွေထံအခြေခံလူဒန်းစားတွေထံအများဆုံးရောက်ရှိအောင်ကုလသမဂ္ဂအာဆီယံအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လက်တွဲကြိုးပမ်းသင့်ပါလေ။ပြည်တွင်းပြည်ပဟန်ကျက်ညီညီဆောင်ရွက်နိုင်မှသာအထူးကအ ਨੇ ဆုံးနဲ့အချိန်တူတူအတွင်းပန်းတိုင်ကိုရောက်ရှိနိုင်မှာဖြစ်ကြောင်းပါခင်ဗျာ
။ဆက်လက်ပြီးတော့မအေးတန်နာကျော်တင်ဆက်တဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါရှင်။
ပြန်ရည်ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါသည်သောရရှိများရှင်။ VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေ၊အီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါတော့မယ်ရှင်။အခုရင်ဦးဆုံးသောရရှိနေရဲ့မှတ်ချက်တွေနဲ့စာကြင်ပါလိမ့်။နာနာဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ပြက်ကလင်လေးပို့ပြီးတာကျေးဇူးတင်ပါတယ်။ထပ်ထိုင်ဆိုင်ဆိုင် view တွေနားထောင်နေတော့မှရောက်လာလို့အရန်ဝမ်းတာပါတယ်ရှင်လို့စာရေးလာပါတယ်။အမည်မဖော်ခြင်းနဲ့မလေးရှားရောက်မြန်မာပါဆိုတဲ့သရရှင်တစ်ယောက်ကတော့ view ကိုအမြဲတမ်းနားထောင်အားပေးနေပါတယ်။ view ဝမ်းတော်သားတွေအားလုံးကျန်းမာရှင်လန်းကြပါစေလို့လည်းဆုတောင်းပေးလာပါတယ်။နေမျိုးထွက်ဆိုတဲ့သရရှင်ကတော့မင်္ဂလာပါ view ရေကျွန်တော်တချင်းတောင်းရှင်လို့ပါထွေတင်ရဲ့အမေရင်တချင်းလေးပါတဲ့။KIA နဲ့အတူရှေ့တန်းထွက်နေရတဲ့ PDF ရဲဘော်တွေနဲ့အတူနားထောင်ခြင်းလို့ပါရှေ့တန်းရောက်နေတာဆိုတော့မိသားစုနဲ့အတူဇာတိညီလေးလွှမ်းလို့ပါဗျာကျွန်တော်ကဒဇယ်မျိုးနယ်တွေကရွာလေးတရွာကပါ VOY 1တော်သူ1တော်သားတွေနဲ့အတူမြမပြည်ချင်းငြိမ်းချမ်းပါစေလို့ဆုတောင်းပေးလာပါတယ်အထွန်းဖော့ဆွေတော်ရှင်ကလည်းမန်နန်းလောင်ရဲ့အတန်ဝဲဝဲတင်ဆက်မှုနဲ့ဥကြော်ဇန်သားရဲ့တင်ပြမှုတွေကိုကြိုက်ပါတယ် ဖီယိုကိုညာကိုနိုင်ဆိုရင်ဘလောက်အလုပ်ရှုပ်ရှုပ်နားမထောင်ရရင်တခုခုလိုနေတလို့ခံစားရတယ်အမကံပြိတ်သက်ပါဗျာတဲ့ကျွန်တော်စာကိုချက်မထားပါနဲ့ဆိုပြတော့တချင်းတစ်ဖို့တောင်းလာတာပါသူကမြန်မာပြည်သူပြည်သားတွေအတွက်ပါလို့လည်းပြောလာပါတယ်ဟုတ်ကဲ့ပါသူတို့လိုတေးတောင်းတဲ့တခြားသူတွေလည်းရှိပါတယ်နော်အရင်တော့ကစာရီမှာလည်းကျွန်မပြန်ပြီးတော့ဖြေခဲ့ပေးပူပါတယ်အချိန်ခက်ခဲကြောင့်တေးတချင်းခံ ကြပါစေလို့ဆုတောင်းပေးနေမိပါတယ်ဗီဒီယိုကတင်ဆက်ပေးတဲ့ဆောင်းပါးတစ်ပုဒ်နဲ့ပတ်သက်လို့အမည်မဖော်ပြပါနဲ့ဆိုတဲ့သရရှင်သူရဲ့အမြင်ကိုရေးလာတာလည်းဖော်ပြပေးခြင်းပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းတစ်နှစ်ပြည့်နှစ်ပတ်လည်ဖြစ်တဲ့ဖေဖော်ဝါရီလ၁ရက်နေ့တုန်းကတင်ဆက်ပေးခဲ့တဲ့အစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာတစ်နှစ်ကြာလာတဲ့အချိန်မြန်မာပညာရေးခန္ဓာသီးသီးသာသာထိခိုက်လာနေပြီးတော့လာမယ့်နှစ်တွေအတွင်းမှာလည်းလည်ပြန်ထူဖို့အတော်ရုန်းကန်ရလိမ့်အောင်မယ်လို့ပညာရေးဝန်ထမ်းတွေနဲ့ကျောင်းသားမိဘတို့ကသုံးသပ်ကြတာပါ။ဒီလိုမျိုးအာဏာသိမ်းတစ်နှစ်ပြည့်သုံးသပ်ချက်တွေကိုကိုညံဝင်းအောင်စူးစီးတင်ပြခဲ့တာမှာသရရှင်တယောက်ပြန်ပြီးတော့ရေးလာတာမှာတော့
ပညာရေးနေကြမှုနဲ့ပတ်သက်တဲ့ဆောင်းပါးမှာမိဘတူဖြေကြားသွားတာကြားမိပါတယ်။ဖြေတဲ့သူနည်းသလိုအောင်တဲ့သူလည်းနည်းလိမ့်မယ်တဲ့။သူပြောချင်တာကကြောင်းတဲ့သူနည်းတာကိုပြောလို့ရင်းလို့နားလည်မိပါတယ်။တက္ကသိုလ်အဆင့်မှာဖြစ်နေတာတွေတခုပြောပြသေး။မန္တလေးတက္ကသိုလ်ဘွဲ့လွန်အင်္ဂလိပ်စာသင်ကြားရေးဒီပလိုမာသင်တန်းကစံမွဲဖြေဖို့နှစ်ပါးသာကျန်နေပါသေးတယ်။ကိုဗစ်ကြောင့်နားခဲ့ရကနေဆရာနာသိမ်းလိုက်တော့ဆက်မဖြေရသေးပါဘူး။ဒါပေမဲ့ပြီးခဲ့တဲ့2021မှာအောင်စင်းထွက်လာပါတယ်။အကြမရှိတန်းလုံးကျွတ်အောင်ပါတဲ့အောင်သူအလုံးကိုလည်းမဟာဝိဇ္ဇာတန်ဝင်ခွင့်ဆောင်မွဲဖြေဆိုခွင့်ပြုခဲ့ပါတယ်အဲ့ဒီဆောင်မွဲကိုဝင်ဖြေသူအလုံးအောင်ခဲ့တယ်လို့အခုဆိုရင်အတန်းတက်နေကြပါပြီအဲ့ဒီတော့အနာဂတ်မှာဘယ်လိုဖြစ်မလဲတွေးကြည့်ကြပါဗျာ
ဟုတ်ကဲ့ပါဒီသောရရှင်ပြောလာတာကလည်းဒီဆောင်မွဲမှာပါတဲ့အကြောင်းအရာနဲ့တူနေပါရဲ့နော်ဒီအနာသိမ့်ပြီးတဲ့နောက်မြမပညာရေးခဏတည်တည်သာထိခိုက်လာနေရပြီးတော့တော်တော်လေးပြန်ပြီးတော့နလန်ထူနိုင်မှုစူးစမ်းရအောင်မယ်ဆိုတဲ့အခြေအနေကိုဒီသောရရှင်ရဲ့စာကထင်ရှားစေပါတယ်။မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာတွေကိုလည်းဆက်ပြီးတော့တင်ဆက်ပေးသွားခြင်းပါတယ်။မြန်မာနိုင်ငံကအစီအရေးပြည်ပခါတွေကြောင့်ပြည်သူတွေတော်တော်အထင်အောင်နေရပါပြီဆိုတော့ရေးလာတဲ့သောရရှင်ဟဲလန်ကတော့
COA ရဲ့မြန်မာနိုင်ငံတော့ပြည်သူနဲ့အစိုးရရန်သူတွေဖြစ်သွားပြီ။ကြောက်မယ်ထင်တာပဲပြည်သူတရလုံးမပါဝင်တော့လေနော်ပြည်သူတွေအားလုံးပါဝင်ဖို့ဆိုတာလည်းမဖြစ်နိုင်လို့နေပါပါအသက်ကြီးကြွေးရအောင်မယ်ပဲထင်လို့တရမစိတ်မအေးဘူးတစ်ဖက်ဖက်ကနားကြရင်ကောင်းတော့မယ်ထင်ပြီးပြစ်စည်းကုန်တော့မယ်ပြုပြင်မရဖြစ်ကုန်တော့မယ်တခုခုအမြန်လုပ်ကြပါတော့တောင်းပန်ပါတယ်နှစ်ဖက်လုံးကိုတောင်းပန်တာပါ
ဒီစားကိုအတန်နှင့်ပေးစေချင်ပါတယ်။ရောက်လာတော့မသိပါဘူးလေဟုတ်ကဲ့ပါဟဲလန်ကြီးမက်ဆေ့ချ်ကရေးပို့လာတဲ့စာတွေကျွန်တော်တို့လက်ခံရရှိပါရဲ့နော်သူကသူ့ရင်တင်ရဲ့အမေရဲ့တခြင်းလေးလည်းနားဆင်ပြရစေတဲ့အားလုံးသောသူတွေနဲ့အတူနားဆင်ကြပါရစေတဲ့ဟုတ်ကဲ့ပါဟဲလန်ပထမပိုင်းတုန်းကသောရရှင်ဒီကိုပြန်ချားပေးလိုက်တာကြားမယ်ထင်ပါတယ်အဲ့သောရရှင်တယောက်ကလည်းအမေရင်တခြင်းလေးပဲတောင်းထားတာပါနော်ကျွန်တော်တို့အချိန်အခက်ခဲကြောင့်တခြင်းခံတာကိုရပ်ဆိုင်းထားရပါလိမ့်ရှင်နောက်သောရရှင်တယောက်ကတော့နောက်တစ်ပတ်ပေးစာပြင်စာအစီအစဉ်မှာကျွန်တော်စာလေးကိုစောင့်မျှော်နားဆင်နေပါမယ်ဆိုတဲ့သောရရှင်ထူးပြည့်အောင်ပါသူကတော့
မင်းအောင်လိုင်ကတော့ဥပဒေအထက်မှာမည်သူများမရှိเสียလို့ပြောထားပေမဲ့စန္ဒပြလူငယ်တွေကိုတနတ်နဲ့ခေါင်းတဲတဲ့ပြစ်ကားနဲ့နောက်ကနေတိုက်ပုံမအမျိုးမျိုးချဖမ်းဆီးတပ်ဖြတ်အဲ့ဒါကိုသူတို့ကစူပူမှုလုပ်လို့လို့တဲ့တနေရာမှာလူ9ယောက်ထက်ပိုဆူးလို့တဲ့ဒါပေမဲ့သူတို့ကိုထောက်ခံအားပေးတဲ့သူတွေကြတော့စူပူယုံမကတနေရာမှာလူ9ယောက်မကရဲတွေစစ်သားတွေကပါလုံခြုံရေးယူထားပေးလိုက်သေးတယ်ဒါဥပဒေအထက်မှာမြည်သူကမရှိတာလားလို့ကျွန်တော်မေးကျင်ပါတယ
်။ဥပဒေအထက်မှာဘယ်သူမှမရှိဘူးလားလို့မေးကျင်ပါတယ်ဆိုရဲမေးခွန်းနဲ့အတူနောက်တစ်ကြောင်းကိုတော့ VOE ကအစဉ်ပြေမှဖတ်ကြားပေးစီခြင်းပါတယ်တဲ့။ဒါကဥပဒေအထက်မှာဘယ်သူမှမရှိဘဲနဲ့သူပြောထားတဲ့စကားလုံးပေါ့လေ။အဲ့ဒီအကြောင်းအရာအဲ့ဒါရှိနေတာလားလို့မေးကျင်ပါတယ်တဲ့။ဟုတ်ကဲ့ပါကိုထူးပြည့်အောင်ပြောသလိုပဲကျွန်တော်တို့တော့ဒီနောက်တစ်ကြောင်းကိုအစဉ်မပြေလို့မဖတ်ပေးလိုက်တော့ပါအောင်နော်။VOA ဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာကြပါစေ။ကျွန်တော်တို့မြန်မာနိုင်ငံကြီးလည်းအမြဲတမ်းကျန်းမာလာစေချင်ပါပြီတဲ့။ထပ်တူဆန္ဒပြုပါရစေ။နောက်ထပ်တော်ရရှင်တယောက်ရဲ့စာကိုဆက်ပြီးဖော်ပြပေးချင်ပါတယ်။သူကတော့မင်္ဂလာပါကျွန်တော်ရဲ့အကောင့်ကိုမဖော်ပြပါနဲ့ဆိုပြီးရေးလာတာပါ။ စစ်ကောင်းဆောင်တွေထင်တိုင်းကျင်းနေတာကို PDF လူငယ်တွေရရလက်နေနဲ့ခုခံတိုက်ခိုက်ပေးနေပါတယ်။အဲ့ဒီလူငယ်တွေကစကားစကားတိုက်လေရင်တွေအမြောက်ကြီးတွေနဲ့အနိုင်ကျင့်ပစ်ခတ်နေတာအားချင်းနိုင်ငံကောင်းဆောင်တွေကတားပိုင်ခွင့်မရှိတော့ဘူးလားတဲ့။သိကြပါရဲ့ကျေးဇူးပြုလို့ဖြေပေးပါတယ်။ဟုတ်ကဲ့ပါ။ဟိုအရင်စာရင်မှလည်းတော်ရရှင်တွေမေးထားတာတွေရှိပါတယ်။ဒီမြန်မာနိုင်ငံကအရေးကိစ္စကိုနိုင်ငံခြားကဝင်ပြီးတော့ဂိုင်းတွေဖြေရှင်းလို့မရဘူးဆိုတာကိုပါ။ဟုတ်ကဲ့ရေဘူးရပြောရမယ်ရှင်တော့တိုင်းပြည်တစ်ပြည်ရဲ့ပြည်တွင်းရင်းကိုတခြားနိုင်ငံတွေမြင်မြင်ဆင်ဆင်ဝင်ရောက်ဆွတ်ဖက်ရေးယူတာမျိုးလုံးလုံးမရပါဘူးเนาะဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွမ်းကျင်တဲ့သူတွေကိုတေချာမေးပြီးတော့တေချာလေးနောက်ပိုင်းမှာဖြေသွားပေးပါမယ်ပထမအချိန်စာရေးလိုက်ပါတယ်အကောင့်တော်မဖော်ပြပါနဲ့လို့ရေးလာတယ်နောက်ထပ်သောရရှင်တစ်ယောက်ကတော့စကားစကား NUG ကခံမှန်းထားသလိုပို့ပြီးတော့ကျန်းတန်းဖိနှိပ်လာသလိုဗျံပဒါလည်းဆန်လာပါတယ်ဒါမဲ့လည်းနှစ်လပိုင်းတည့်ရနေ့ဒီအနာသိနှစ်ပတ်လည်နေ့ကတော့တမိုင်းတွေရင်းမဲ့နေပါအတန်လေးတပိတ်မှာပြည်သူတွေအားလုံးနှိပါပါဝင်ခဲ့ကြလို့အစကစားလုံးဝရှုံးနေသွားရပါတယ်ဆိုပြီးတော့ဒီသောရရှင်တရားအနာသိနှစ်ပတ်လည်မြန်မာနိုင်ငံမှာအတန်လေးတပိတ်ကျင်းပခဲ့တာနဲ့ပတ်သက်ပြီးတော့ရေးလာပါတယ်သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါရင်နော်သောရရှင်တွေအားလုံးပို့မှုအဆင်ပြေကောင်းမွန်တဲ့တရင်တစ်ပတ်ကိုကြောဖြန်းနိုင်ပါစေလို့ဆုတောင်းနေပါတယ်သောရရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးချစ်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါရဲ့နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးပတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရှင်နေရဲ့ဝေဖန်အကြံပေးစာတွေရှင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bammy's ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bammy.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်တွေအားလုံးရေးရနေရဲ့ချင်းချင်းရှင်လန်းချင်းပြေကြပါစေရှင
်။မအေးသနာကြအသက်ဆင်တင်ဆက်နေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ပါရှင်။အခုဆက်လက်ပြီးတော့မန်ညူညူလေးတင်ဆက်နေတဲ့သတင်းလေးတွေကတုဒအစီအစဉ်ကိုကြည့်ရှုနားဆင်ကြရမှာပါဒီတပတ်အတွက်တော့2021ခုနှစ်အတွင်းကမ္ဘာပေါ်ကဒီဘယ်နိုင်ငံတွေမှာစစ်အာဏာသိမ်းမှုဖြစ်ပွားခဲ့တယ်လဲဆိုတာကိုကြောပြထားပါတယ်ရှင
်ပြီးခဲ့တဲ့2021ခုနှစ်ထဲမှာအာနာရှိနေတဲ့အစိုးရလက်ထက်ကနေတခြားအဖွဲ့အစည်းတရက်ကအာနာသိမ်းယူခဲ့တဲ့နိုင်ငံကမ္ဘာပေါ်မှာ၄နိုင်ငံရှိခဲ့ပါတယ်။၄လသူရဲ့အချက်လက်တွေအရတော့2021ခုနှစ်ထဲမှာအစောဆုံးအာနာသိမ်းခဲ့တဲ့နိုင်ငံကတော့မြန်မာနိုင်ငံဖြစ်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလတည့်ရက်နေ့မှာဒီမိုကရေစီအစိုးရတရက်အုပ်ချုပ်နေမှုကနေစစ်တပ်ကအာနာရယူခဲ့ရပါ။အာနာသိမ်းခံအစိုးရရဲ့အဓိကတာဝန်ရှိသူအကြီးအကဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်၊သမရဦးဝင်းမြင့်တို့ပါဝင်ဒီမိုကရေစီအစိုးရတာဝန်ရှိသူတော်တော်များများကိုဖမ်းဆီးထိန်းသိမ်းလိုက်ပြီးကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လည်းဦးဆောင်တဲ့မြန်မာစစ်တပ်က
နိုင်ငံအုပ်ချုပ်မှုအမှအလုံးစုံကိုရယူလိုက်တာဖြစ်တယ်လို့သုတေသနစာရန်းတွေမှာဖော်ပြကြပါတယ်။ဒီလိုအာဏာသိမ်းမှုနောက်ဆက်တွဲအနေနဲ့လူမှုရေးစန့်ကျင်ကန့်ကွက်မှုတွေနဲ့နိုင်ငံတွင်းမတည်ငြိမ်မှုတွေဆူဆူဝါးဝါးဖြစ်ပေါ်ခဲ့ပြီးပြည်တွင်းစစ်ဖြစ်ပွားနိုင်တဲ့လမ်းကြောင်းကိုဥတီတွားနေတယ်လို့လည်းလေ့လာမှုတွေကဖော်ပြကြပါတယ်။2021ခုနှစ်မေလ3ရက်နေ့မှာတော့မာလီနိုင်ငံမှာစစ်အာဏာသိမ်းမှုဖြစ်ခဲ့ပါတယ်။အဲ့ဒီအချိန်ကသမရဝင်ကြီးချုပ်နဲ့ကာကွယ်ရေးဝင်ကြီးတွေကိုမာလီစစ်တပ်ကဖမ်းဆီးထိန်းသိမ်းလိုက်ပြီးအာဏာအလုံးစုံကိုဗိုလ်မှူးကြီးစာဒီယိုကမာရာစစ်တပ်ကရယူခဲ့တာဖြစ်ပါတယ်။ရွှေထွက်တဲ့မာလီနိုင်ငံဟာစစ်တပ်အာဏာသိမ်းမှုနဲ့အာဏာသိမ်းမှုစူးစမ်းမှု3ချိန်နဲ့မနေဖြစ်ခဲ့တဲ့နိုင်ငံတစ်ခုပါ။အဓိကလူမျိုးကြီး၉ခုရှိတဲ့မာလီနိုင်ငံဟာအာဖရိကတိုက်အနောက်ပိုင်းမှာရှိတဲ့ကုန်းတွင်းနိုင်ငံတစ်ခုဖြစ်ပြီးလူဦးရေ16,300ကျော်ရှိပါတယ်။1960ခုနှစ်မှာပြင်သစ်ကိုလိုနီလက်အောက်ကလွတ်မြောက်ခဲ့တဲ့မာလီနိုင်ငံဟာနိုင်ငံရေးလူမျိုးရေးမတည်ငြိမ်မှုတွေအများအားရှိနေခဲ့ပြီးလက်ရှိမှာတော့ကမ္ဘာပေါ်မှာကျန်းမာရေးဆောင်ရှားမှုအနေအဆုံနဲ့ပညာတက်မြောက်မှုအဆင့်အနေအဆုံအဆင့်တွေထဲမှာပါဝင်တဲ့နိုင်ငံတစ်ခုဖြစ်နေပါတယ်။မာလီမှာစစ်အာဏာသိမ်းမှုဖြစ်ပြီးလေးလအကြာစက်တင်ဘာလ5ရက်နေ့မှာတော့အာဖရိကတိုက်အနောက်ဘက်မှာရှိတဲ့ဂီနီနိုင်ငံမှာစစ်အာဏာသိမ်းမှုဖြစ်ခဲ့ပါတယ်။အခုလောလောဆယ်ယာယီသမ္မတတာဝန်ယူထားတဲ့ဗိုလ်ချုပ်ကြီးမမ်မဒီဂျူဘူယာကသမ္မတအင်တော်ကိုဝင်ရောက်စီးနင်းပြီးအဲ့ဒီအချိန်ကသမ္မတအက်ခွန်ဒီကိုဖမ်းဆီးထိန်းသိမ်းအာဏာသိမ်းယူလိုက်တာဖြစ်ပါတယ်။လူမျိုးစုကြီး5ခုအပါအဝင်လူမျိုးစု24စုရှိပြီးလူဦးရေ12သန်းကျော်ရှိတဲ့ဂီနီနိုင်ငံဟာစစ်တပ်ရဲစတဲ့လက်နက်ကိုင်တွေရဲ့လူအခွင့်အရေးချိုးဖောက်မှုအပြစ်လိုက်စားမှုစတဲ့ပြဿနာတွေနဲ့ကမ္ဘာမှာထင်ရှားတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။2021ခုနှစ်ထဲမှာပဲနောက်ထပ်အာဏာသိမ်းခဲ့တဲ့နိုင်ငံကတော့ဆူဒန်နိုင်ငံပါ။2021ခုနှစ်အောက်တိုဘာလ25ရက်နေ့မှာဆူဒန်ဗိုလ်ချုပ်အက်ဒယ်ဖာတာအယ်ဘူဟန်ကအရက်သားအစိုးရအဖွဲ့ကိုဖမ်းဆီးထိန်းသိမ်းလိုက်ပြီးနိုင်ငံကိုအရေးပေါ်အခြေအနေကြေညာပြီးအာဏာသိမ်းယူခဲ့တာပါ။အာဖရိကတိုက်အရှေ့မြောက်ပိုင်းကလူဦးရေ45သန်းနီးပါးရှိတဲ့ဆူဒန်နိုင်ငံဟာအာရဗ်မျိုးနွယ်စုဆူဒန်လူမျိုး80ရာခိုင်နှုန်းရှိတဲ့နိုင်ငံတစ်ခုဖြစ်ပြီးကမ္ဘာမှာဒုက္ခသည်တွေအများဆုံးနေထိုင်တဲ့နိုင်ငံလည်းဖြစ်ပါတယ်။တောင်ဆူဒန်၊ Eritrea ၊ Syria ၊ Ethiopia ၊ Central Africa Republic နဲ့ချက်နိုင်ငံကဒုက္ခသည်ပေါင်းသိန်းကျော်ဆူဒန်နိုင်ငံမှာနေထိုင်ကြပါတယ်။ဆူဒန်နိုင်ငံဟာ1983ခုနှစ်ကစပြီးငှက်မှုခေါင်းပေါင်းမှုနဲ့ဒုတိယပြည်တွင်းစစ်ကြောင်းလူပေါင်း2သိန်းကျော်သေဆုံးခဲ့ရပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကစစ်အာဏာသိမ်းမှုနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီဂူထရက်စ်ကဒီနေ့ကမ္ဘာကြီးမှာအာဏာသိမ်းမှုတွေအတွက်နေရာမရှိပါဘူးလို့အဲ့ဒီရက်ပိုင်းအတွင်းမှာပဲပြောဆိုခဲ့ပေမဲ့အာဏာသိမ်းမှု၄ချိန်နဲ့အာဏာသိမ်းမှုကြိုးပမ်းမှု၄ချိန်ဖြစ်ခဲ့တာပါ။အခုလတလော2022ခုနှစ်ဇန်နဝါရီလ23ရက်နေ့ကလည်းဘာကီနာဖာဆိုနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပါတယ်
။မညွညွလင်းတင်ဆက်နေတဲ့သတင်းလေးတွေကတုတအစီအစဉ်ပါရှင်။အခုတော့ကိုငိမ့်ချက်နဲ့မက်ခင်ဖြူထွေးတို့ပူးတွဲတင်ဆက်နေတဲ့ထူးခြားဆန်းပြားသတင်းများအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ။
လူရင်းစစ်တဲ့ secret တို့အစာမိုက်တွေကိုသိမ်းဖို့စီးကမ်းတွေကိုစွရင်ကုမ္ပဏီတစ်ခုကလေ့ကျင့်ပေးနေပါတယ်။ COVID cleaning ကုမ္ပဏီကစီးကမ်းတွေကိုအမိုက်ပုံဘေးနားကအမိုက်တွေလိုက်ကောက်ခိုင်းတဲ့ဗီဒီယိုကိုပြသလိုက်ကြပါ။အတိအကကတော့စနစ်တောက်တဲ့သူတွေစွန့်ပစ်ထားတဲ့ secret ဖင်စီကမ်တွေကို Stockholm မြို့နာကဆိုရာတယ်လီယာမြို့မှာလိုက်ကောက်ခိုင်းနေတာပါ။ secret ဖင်စီကမ်တွေလို့စွန့်ပစ်အမိုက်တွေကိုစီးကမ်တွေကကောက်ပြီးအမိုက်ပုံတွေကိုထည့်ပေးရင်စုချေးအဖြစ်ပဲစီလူအစာတွေကိုအမိုက်ပုံးကပြန်ထုတ်ပေးပါတယ်။ခဲတွေတင်းရွက်တွေလိုက်ကောက်ရင်တော့အမိုက်ပုံးကစားစရာပြန်ထုတ်မပေးအောင်အမိုက်ကိုခွဲခြားသိနိုင်အောင်လည်းစီစဉ်ထားပါတယ်။လူတွေအနေနဲ့အမိုက်ပုံးတွေက secret ဖင်စီကံတွေကိုရှင်းထုတ်ပေးဖို့နဲ့အစားတောက်ကုန်သွားရင်ပြန်ထည့်ပေးဖို့ပဲလိုရတာပါ။ဒီစီစဉ်ဟာအစပြုစီစဉ်ဖြစ်ပြီးအောင်မြင်သွားရင်တော့မြို့တဝန်းလုံးက secret ဖင်စီကံတွေကိုလိုက်ရှင်းရတဲ့ကုန်ကြားစည်းရိမ်85ရာခိုင်နှုန်းတက်တာမယ်လို့ COVID cleaning ကုမ္ပဏီကမျှော်လင့်ထားပါတယ်ရှင်။
ကျူဘားနိုင်ငံကလူငယ်လေးတယောက်ကတော့ကျောဘက်မှာရှိတဲ့လက်ပြင်ရိုးနှစ်ခုရဲ့ညှက်နိုင်စွမ်းကိုပြသနေပါတယ်။အသက်22နှစ်အရွယ်ခရစ်ယန်အင်မန်နျူအယ်ကက်စတယ်လန်နိုဟာပြီးခဲ့တဲ့အပတ်ကပဲဒီလက်ပြင်ရိုးနဲ့ညှက်ပြီးအလေးချိန်ပေါင်2500နီးပါးရှိတဲ့ကားတစ်စီးကို82ပေရွေ့အောင်ကျိုးနဲ့ဆွဲပြခဲ့ပါတယ်။အဲ့ဒီအတွက်လည်းဂင်းနေကမ္ဘာစံချိန်တင်နိုင်ခဲ့ပြီးတော့နောက်ထပ်စံချိန်တစ်ခုကတော့လက်ပြင်ရိုးနဲ့10မိနစ်အတွင်းမှာဘီယာတန်ဘူး82ဘူးကိုခြေပြနိုင်တာပါ။အရင်စံချိန်ဟောင်းကတော့
တမနေ့အတွင်း14ဘူးကိုညှက်ပြထားတာပါဒါပေမဲ့လည်းသူအခုလိုစံချိန်ချိုးပြထားတာကိုဗြိတိန်နိုင်ငံက Guinness အဖွဲ့ရဲ့အတိအမှတ်ပြုမှုကိုစောင့်ဆိုင်းနေပြီးတော့အရင်နှစ်ခေါက်တုန်းကသူ့ရဲ့တင်ပြမှုမှာတန်ဘူးရဲ့အရွယ်အစားကိုထည့်သွင်းမထားတဲ့အတွက်ပယ်ချခံထားရပါတယ်ကက်စတယ်လန်နိုဟာလက်ပြင်ရိုးနှစ်ခုရဲ့အစွမ်းနဲ့စံချိန်တွေကိုချိုးနိုင်သမျှချိုးဖို့ရည်ရွယ်ထားပြီးတော့လောလောဆယ်မှာတော့အခုလိုကားကိုကျိုးနဲ့ဆွဲပြတာနဲ့ဘီယာတန်ဘူးတွေကိုခြေပြတာမျိုးပဲဖြစ်မယ်လို့သူ့အစွမ်းကိုမျက်မြင်သက်တွေ့အဖြစ်လိုက်ပါဆောင်ရွက်ပေးတဲ့ဒေသခံသတင်းတောက်တူကပြောပါတယ်ခင်ဗျာ
အီတလီနိုင်ငံမှာနှစ်ပေါင်း90နီးပါးသာပျောက်ဆုံးနေတဲ့စာတချို့ကိုမူလပန်းရှင်တွေခြံကိုပို့ဆောင်ပေးနိုင်ခဲ့ပါတယ်။ဒီစာတွေကိုဖြိုဖျက်ထွက်မဲ့အစာအုပ်တစ်ခုရဲ့လေးထွက်ပေါက်ထဲမှာတွေ့ရှိခဲ့တာဖြစ်ပြီးတော့1990ခုနှစ်လောက်တုန်းကပေးပို့ခဲ့တဲ့စာတွေဖြစ်ပါတယ်။အဲ့ဒီထဲကစာတစ်စောင်ကဆိုရင်အသက်12နှစ်အရွယ်လစ်သူရေးနီးယားမိန်းကလေးငယ်လေးတဦးစီကိုပိုလန်နိုင်ငံကစာပေးစာယူမိတ်ဆွေတို့ကပေးပို့ခဲ့တာဖြစ်ပြီးတော့ရာသီဥတုဆိုးွားတာဘတ်စ်ကားမလာတဲ့အကြောင်းတွေကိုရေးသားထားပါတယ်။အခုချိန်မှာအသက်60ကျော်အရွယ်ရှိနေပြီဖြစ်တဲ့စာလက်ခံရရှိသူဂျီနိုဗီဖာကလိုနိုဗက်စကာအဖိုးစာပို့ပေးသူမိတ်ဆွေအီဝါကိုမှတ်မိတော့တယ်လို့စာရီလည်းမရခဲ့တဲ့အတွက်အဆက်အသွယ်လည်းပြတ်သွားခဲ့တယ်လို့ပြောပါရယ်။အခုလိုစာရီပျောက်ဆုံးခဲ့ရတဲ့အကြောင်းကလည်းလစ်သူရေးနီးယားနိုင်ငံဟာဆိုဗီယက်ပြည်ထောင်စုရဲ့ပါဝင်ချိန်တုန်းကပြပကပို့တဲ့စာရီမှာငွေကြေးနဲ့တန်ဖိုးရှိတဲ့ပစ္စည်းတွေပါမလားဆိုပြီးမတမာတဲ့စားတဲ့ဝန်ထမ်းတချို့ကဖွင့်ဖောက်ဖတ်ပြီးဖြောက်ဖြက်ပြစ်ခဲ့တာကြောင့်ဖြစ်မယ်လို့လဲစာရီကိုတွေ့ရှိခဲ့တဲ့အစာအုပ်ပိုင်ရှင်ကပြောပါရယ်။အခုလိုပြန်တွေ့တဲ့စာရီကိုပိုင်ရှင်တွေချောင်းကိုပြန်ပို့တဲ့အတွက်လဲဆိုဗီယက်ခေတ်ကလိပ်စာရီလမ်းတွေကပြောင်းလဲသွားခဲ့တာကြောင့်ခက်ခက်ခဲခဲကြိုးပမ်းခဲ့ရတယ်လို့စာပို့သမားတွေကပြောပါရယ်ရှင
်။ထူးခြားစံပြသတင်းများအစီအစဉ်ကိုကိုငင်းကျန်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ခဲ့တာပါရှင်။အခုတော့တနင်္လာနေ့နေ့နဲ့ခင်တင်အချင်းချုပ်အစီအစဉ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ။
ယူကရိန်းကိုရုရှားကကျူးကျော်ဝင်ရောက်မှုဟာအချိန်မရွေးဖြစ်လာနိုင်တယ်လို့အခုခါမှာအမေရိကန်ကယုံကြည်လာပြီးဖြစ်တယ်လို့ဒါဟာဒုတိယကမ္ဘာစစ်ကစပြီးဥရောပမှာအကြီးမားဆုံးစစ်ရေးလှုပ်ရှားမှုလည်းဖြစ်လာနိုင်တယ်လို့သမရအင်ဂျူအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကတနင်္ဂနွေနေ့မှာပြောပါတယ်ရုရှားဘက်ကဘာပဲလုပ်လို့အမေရိကန်ကတုံ့ပြန်ဖို့အတွက်အသင့်ရှိနေတယ်ဆိုပေမဲ့ရုရှားရဲ့လုံခြုံရေးစိုးရိမ်ချက်နဲ့ပတ်သက်ပြီးအမေရိကန်နဲ့ NATO မဟာမိတ် 29 နိုင်ငံတို့ဘက်ကလုံဆောင်ဖို့ရှိတာတွေကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ညှိနှိုင်းဖို့အမေရိကန်ဘက်ကဆန္ဒရှိတယ်လို့လည်းပြောပါတယ်။ယူကရိန်းနယ်စပ်မှာရုရှားကတန်ရန်တိုးမြင့်ချထားနေတာကိုတုံ့ပြန်တဲ့အနေနဲ့နေတိုးမဟာမိတ်နိုင်ငံတွေရဲ့အရှိတ်အတကြောမှာတန်အားတိုးမြင့်ဖို့ဂျာမနီတပ်တွေကိုလီတူရေးနီးယားနိုင်ငံမှာတိုးချဖို့ရှိတယ်လို့ဂျာမနီဝန်ကြီးချုပ်အိုလာဖ်ရှူစ်ကတနင်္လာနေ့မှာပြောပါတယ်။နေတိုးမဟာမိတ်တန်အားကိုတိုးမြင့်ဖို့အမေရိကန်ကနောက်ထပ်တပ်သား3000ပိုလန်နဲ့ရိုမေးနီးယားမှာတုံ့ပြန်ချထားဖို့အတွက်အမေရိကန်သမ္မတကအမိန့်ချထားတာပါ။တရုတ်သမ္မတရှီဂျင်ပင်နဲ့ပါကစ္စတန်ဝန်ကြီးချုပ်အင်မရမ်ခမ်လို့တနင်္လာနေ့မှာတီးသန့်တွေ့ဆုံဆွေးနွေးခဲ့ပြီးအင်းနီဂျင်အာဖဂနစ္စတန်မှာကြောက်ရွံ့လူဆဲဆဲလူသားဆန္ဒမှုပြဿနာကိုကာကွယ်နိုင်အောင်နိုင်ငံတကာကနေအကူအညီတွေတိုးပြီးပေးဖို့အရေးကြီးလိုအပ်နေတယ်လို့ပြောကြားခဲ့ပါတယ်။ COVID-19 ကရောဂါဆိုင်အချက်လက်မှတ်တမ်းတွေကောက်ယူနေတဲ့အမေရိကန်ဂျွန်ဟော့ပကင်းစ်တက္ကသိုလ်စစ်တမ်းအရကမ္ဘာတလွန်ကိုဗစ်ကူးစက်မှုဟာလူပေါင်းသန်း400နီးပါးရှိနေပြီဖြစ်ပြီးတည်ဆုံးသူပေါင်းကတော့6သန်းနီးပါးရှိနေတယ်လို့ပြောပါတယ
်။သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးတက်ကပြောပြသွားတာပါရှင်။တနင်္လာနေ့နေ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါ။ညပိုင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်ညောနားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညာဝင်းအောင်ပါ။ရုပ်တံအင်ဂျင်နီယာကတော့ Nick Evanoff ဖြစ်ပါတယ်။အတံဖန်းအင်ဂျင်နီယာကတော့ Tony Bullock ပါရှင်။ကျမတို့အစီအစဉ်လေးကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတော်ကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေတွေကနေကင်ဝေးကြပါစီရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.